သင်္ဂလာပေါင်းနှင့်ပြည့်စုံကြပါစေ။ကိုယ်စိတ်နှဖျားကျန်းမာချမ်းသာ။ဘုဒ္ဓံသရဏံဂစ္ဆာမိ။ဓမ္မံသရဏံဂစ္ဆာမိ။သံဃံသရဏံဂစ္ဆာမိ။ဘုရားရှင်တော်မပွင့်ပေါ်လင်းလူရောအများစိတ်ကောင်းထားလေ။ဤကကုသိုလ်အကုသိုလ်နှင့်ထိုးထိုးဘုံဘဝမတိယမြာလအပြည့်တွင်ဖျားရှင်သောပွင့်ထွန်းပေါ်၍ဟောဖော်ညွှန်ကြားမြတ်တရားကြောင့်ဤကကုသိုလ်အကုသိုလ်နှင့်ထိုးထိုးဘုံဘဝစီကြရာညာလာကျေစုပြီကျေစုရာယင်ဖျားရှင်ကိုဥတင်မပြကျေစုသဖို့အမြရရနာသာသနာဤနိုင်ရဝန်ထံကိုစီစွမ်းကြိုးပမ်းကြပါလေသီယမန်ကမကြာရအောင်လုံးဝစုံလင်းအကုန်မြင်သတ်ပြင်းညာတော်အစွမ်းကြည်စီးစီးတရားများအကြာ၌ဟောထားသဖွယ်ဤသွဲသွဲကိုချဲလဲစုံလင်းအကုန်မြင်သတ်ပြင်းညာတော်အစွမ်းကြည်ကြွတိုင်းကြပေညာဝေနေဣန္ဒြေဇယိုက်သူအကြိုက်ကိုနိုင်ချိုးစုံလင်းအကုန်မြင်သတ်ပြင်းညာတော်အစွမ်းကြည်သတ်ပြင်းညာအားစွမ်းသုံးပါကြအများဝေနေချိုးလို့စေဖို့မနေမနာသက်တော်အားဖြင့်ကြီးမားလေပြီးရှစ်ဆယ်ပြည့်၍ပရိနိဗ္ဗာန်စံတည်တိုင်အားဆယ်ယူသောဖုံးခေါင်းငါရို့ဖရာကြီ
းဒီကိုစိတ်နဲ့ဖျားကျမ်းမာဖြန်းနိုင်ကြပါစီကျမတို့ဒီနေ့စေတသိက်ပိုင်းစပြီးတော့လည်လာပါမယ်စေတသိက်ဆိုတဲ့အသေးသေးလေးရရင်စသီးဖို့လိုအပ်ပါတယ်စေတသိက်ဆိုဒီမှာစေတသိကဆိုတဲ့ပါဠိစကားလုံးကနေလာပါတယ်ပါဠိစကားလုံးကနေလာတဲ့အတွက်ကြောင့်ဒီပါဠိစကားလုံးကိုကျမတို့ကမြန်မာမှုပြုလိုက်တဲ့အခါမှာဒီပါဠိကိုဖြတ်လိုက်ပါတယ်ဖြတ်လိုက်တယ်ဆိုတာအသက်တင်လိုက်တော့စေတသိက်ဆိုဖြစ်ပါတယ်ဒါကြောင့်ဓမ္မပိစေညာအနေနဲ့စေတသိက်ကိုရေးတဲ့အခါကျရင်ကာကြီးနဲ့သိဖို့သတိထားပေးပါ။တာဝန်မှုနဲ့သိတာမျိုး၊ဖောက်ဆောင်နဲ့သိတာမျိုးမရပါဘူး။စေတသိကဆိုတဲ့စကားလုံးကလာတဲ့အတွက်ကြောင့်။ဒါကြောင့်စေတသိက်ဆိုတာဘာလဲဆိုရင်အရှိတိုင်းတော့ကျွန်တော်တို့သိခဲ့ပါလေ။စေတသိက်ရဲ့ definition အနေနဲ့ကြည့်ရင်စေတသိက်ဆိုတာစိတ်နဲ့အတူဖြစ်တဲ့ချုပ်တတ်တဲ့သဘော။စိတ်နဲ့အတူဖြစ်တဲ့ချုပ်တတ်တဲ့သဘောကိုစေတသိက်လို့သုံးပါလေ။နောက်တစ်ချက်အဓိပ္ပာယ်အနေနဲ့ပြောရင်စေတသိက်ဆိုတာဒီစိတ်ကိုနှီးပြီးတော့ခြေလှယ်တတ်တဲ့သဘာဝလည်းရှိပါတယ်။စိတ်ကိုနှီးပြီးတော့စိတ်ကိုခြေလှယ်တတ်တဲ့သဘောဒါတပါးမျိုးချစ်ရရဲ့မှတ်စုစာအုပ်မှာဒါပါပြီးတာဖြစ်ပါတယ်။ဒါကြောင့်စိတ်နဲ့အတူဖြစ်တဲ့ချုပ်တတ်တယ်ဆိုတဲ့အတွက်ကြောင့်စိတ်ဖြစ်လို့ရှိရင်စေတသိက်ဖြစ်လာမယ်။စိတ်ချုပ်သွားလို့ရှိရင်စေတသိက်လည်းချုပ်သွားမယ်။ဒါကြောင့်စိတ်နဲ့အတူဖြစ်တဲ့ထုတ်တဲ့သဘာဝတစ်ခုစိတ်ကိုမှီတွေ့ပြီးတော့စိတ်ကိုခြေလှယ်တတ်တဲ့သဘာဝတစ်ခုဒါကြောင့်ကျေးဇူးတော်ရှင်မြတ်စွာဘုရားကစိတ်ကိုဥပမာပေးတဲ့အခါမှာအင်မတန်ကြည်လင်နေတဲ့အရာအစင်းမရှိတဲ့ရေနဲ့ဥပမာပေးပြီးတော့စေတသိက်တွေကိုကြတော့စိတ်ရောင်မှုတ်အသီးသီးနဲ့ဥပမာပေးပါတယ်ရေတဲကိုကြည်လင်နေတဲ့ရေတဲကိုအနီအောင်စိတ်မှုတ်ထည့်လိုက်တာနဲ့ကြပြိုင်နေဒီရေဒီအနီအောင်ပြောင်းသွားမယ်အဝါရောင်မှုတ်ထည့်ခဲ့တော့အဝါရောင်ရေအနေရောင်ထည့်ခဲ့ရင်အနေရောင်ရေးဒါကြောင့်စိတ်ကိုစိတ်တသိဆိုတာစိတ်မရှိပဲလည်းမဖြစ်ဘူးစိတ်ကိုမြည်ပြီးလို့ရှိရင်စိတ်ကိုအရာမျိုးမျိုးပြောင်းသွားအောင်ခြေလေတဲ့သဘာဝရှိပါတယ်ဒါကြောင့်စိတ်တွေမှာစိတ်ပေါင်း89 စိတ်ချင်းရှိဆက်ကိုစိတ်ချင်း121ဖြစ်ရခြင်းသည်စိတ်တိတ်များကြောင့်ဖြစ်ပါတယ်။ဒါကြောင့်စိတ်ဒီမှာလောဘစိတ်တိတ်ချေလဲလိုက်တော့စိတ်ဒီလောဘမှုစိတ်ပြောင်းသွားတယ်။ဒေါသစိတ်တိတ်ချေလဲတော့ဒေါသမှုစိတ်၊မောဟစိတ်တိတ်ချေလဲတော့မောဟမှုစိတ်ထိုနည်းတူစွာပဲကျမတို့နောက်ပိုင်းအောက်ဆက်မှာစိတ်တွေမှာဆိုရင်လေကျင်းတယ်ကောင်းမှုနဲ့စိတ်တသိတွေချေလဲလိုက်တော့အဲ့ဒီစိတ်တွေဒီသောဒနာစိတ်တွေကြောင်းသွားမယ်အဲ့ဒီတဘာဝလေးတွေရှိတဲ့အတွက်ကြောင့်စိတ်ရှစ်ဆက်ကိုစိတ်ချင်းရှစ်ဆက်ကိုစိတ်ချက်121လို့ကွဲသွားရတာဘယ်သူလဲချက်လဲဆိုစိတ်တသိများရဲ့လက်ချက်ဆိုမြင်ထားပါမယ်အဲ့တော့စိတ်နဲ့သူဖြစ်တဲ့ချုပ်တဲ့ဒီစိတ်တသိရဲ့တဘာဝမှာစိတ်တသိတစ်ခုရဲ့လို့သိနိုင်ကြောင်းလက္ခဏာအမှတ်အသား၄မျိုးရှိပါဒါကြောင့်ဒါကိုစိတ်တသိလက္ခဏာလို့လည်းသုံးပါတယ်လက္ခဏာဆိုတာအမှတ်အသားဖြစ်ပါတယ်လက္ခဏာဆိုရဲအမှတ်အသားလက္ခဏာဆိုရဲစကားလုံးဒီမြန်မာစကားလုံးမဟုတ်ပါဒါဒီပါဠိစကားလုံးဖြစ်ပါတယ်မြန်မာလိုပြောရင်အမှတ်အသားတချို့အားဖြင့်လို့မသိတဲ့အတွက်ကြောင့်လက်မှာရှိတော့လက္ခဏာခြေထောက်မှာရှိတော့ခြေခဏာမျက်နှာမှာရှိတော့မျက်ခဏာလျှောက်ပြီးတော့ထင်ရပါတကယ်တော့လက္ခဏာဆိုတာလက်မှာပဲရှိရှိခြေထောက်မှာပဲရှိရှိမျက်နှာမှာပဲရှိရှိအမှတ်အသားပဲဖြစ်ပါတယ်ဒါကြောင့်စေတသိက်လို့သိနိုင်ချောင်းအမှတ်အသားပြောပါဆိုရင်အမှတ်အသားလက္ခဏာ၄ပါးရှိပါတယ်။ဒီနေ့အရင်ပြောရင်စေတသိက်လို့သိနိုင်ချောင်းအင်္ဂါအစိတ်ပိုင်းဖြစ်တဲ့အတွက်ကြောင့်ဒါကိုစေတသိက်အင်္ဂါလို့လည်းသုံးတယ်။စေတသိက်လက္ခဏာလို့လည်းသုံးတယ်။အမှားမို့လို့ရှိရင်စိတ်နဲ့စေတသိက်ရှင်ပုံရှင်နည်းကိုပြရတဲ့အတွက်ကြောင့်ရှင်သတ္တာကိုသံပယုတ်ဒီနေ့အရင်ပြောရင်သံပယောဂလို့လည်းသုံးပါတယ်။ဒါကြောင့်စေတသိက်လို့သိနိုင်ဆောင်အင်္ဂါစေတသိက်အင်္ဂါဘယ်နှပါးရှိလဲပြောလဲဒါပဲဖြေရမယ်စေတသိက်လက္ခဏာဘယ်နှပါးလဲဆိုလဲဒါပဲသံပယောဂအင်္ဂါပြောရင်သံပယောဆိုရှင်းတာကိုစိတ်နဲ့စေတသိက်ရှင်းပုံရှင်းနည်းပြောပါဆိုလဲဒီ၄မျိုးဖြစ်ပါတယ်အဲ့ဒီ၄အင်္ဂါဒီသံပယောဂလက္ခဏာသံပယောဂအင်္ဂါ၄ပါးရှိပါတယ်အဲ့ဒါဒီပါလဲဆိုရင်နံပါတ်၁ကဧကုတ်ပါဒဧကုတ်ပါဒဆိုပါဠိအနေနဲ့ယူရင်ဧကဥပါဒအခေယအုပ်လေးဖြစ်တဲ့အတွက်ကြောင့်အမီးတူတူလေးရေးရပါမယ်။ဧကဥပါဒ၊ဥပါဒဆိုဖြစ်တယ်။ဧကဆိုတခုတည်းတခုဒီမှာဖြစ်တယ်။ဒါကြောင့်ဧကနဲ့ဥပါဒပေါင်းလိုက်တော့ဒီအခေယအုပ်ကတချောင်းရင်လေးဒီကြာကြီးမှလာကတ်လိုက်တော့ဧကုတ်ဆိုဖြစ်သွားမယ်။ဒါကြောင့်ဧကုတ်ပါဒဆိုစိတ်နဲ့စေတသိက်တို့ဒီတခုတည်းဖြစ်တယ်ဆိုတော့စိတ်ဖြစ်ရင်စေတသိက်လည်းဖြစ်တယ်ဒါကြောင့်စိတ်ဧကုတ်ပါဒစိတ်နဲ့အတူဖြစ်ခြင်းလို့ကျမတို့ကမြန်မာမှုပြုရပါတယ်။နောက်အင်္ဂါတစ်ချက်ကစိတ်တသိက်လို့သိတဲ့နေရာမှာစိတ်နဲ့အတူဖြစ်ယုံမြန်နဲ့စိတ်တသိက်ခေါ်လို့မရဘူး။စိတ်ချုပ်သွားရင်အတူတူချုပ်ရမယ်။ဒါကြောင့်တခုဒီဒီဧကချုပ်ဆုံးတာကိုပါဠိလိုနိရောဓ။ဒါကြောင့်ပေါင်းလိုက်လို့ရှိရင်ဧကနိရောဓစိတ်နဲ့အတူချုပ်ခြင်း။နောက်တစ်ချက်စိတ်ရဲ့သဘာဝစိတ်ဆိုတာအာယုံကိုသိတဲ့သဘာဝရှိတယ်။အာယုံကိုမသိဘဲနေလို့ထောင်းဆံမရှိ။စိတ်ဆိုတာစိတ်ရဲ့ premise ဆိုတာကအာယုံကိုအာယုံပြုတ်တဲ့သဘောရှိတယ်။အာယုံကိုအာယုံပြုတ်ခြင်းအနေနဲ့ရအောင်ယူတဲ့သဘောကစိတ်ရဲ့သဘာဝ။ဒါကြောင့်စိတ်ကအာယုံကိုပြုတ်ရင်စိတ်တသိက်ကလည်းအာယုံပြုတ်မယ်ပေါ့။စိတ်တို့ရဲ့မွေးလျော်ရာအာယုံဘယ်နှပါးရှိပါလဲမာမင်းရှင်ညာ ?6 ပါးရှိပါမယ်။ဘာတွေပါလဲ?ရှင်စိတ်တို့ရဲ့မွေးလျော်ရာအာယုံဘယ်နှပါးရှိပါလဲ6ပါးပါရပါလဲရှင်ရူပာယုံသတ္တာယုံခန္ဓာယုံရတ္တာယုံဖုဒ္ဓပါယုံစိတ်ကစိတ်နဲ့စေတသိက်ကအတူဖြစ်အတူချုပ်တဲ့အတွက်ကြောင့်အဲ့ဒီလိုအတူဖြစ်ပြီးအတူချုပ်တာဖြစ်တာလေးကဘယ်တော့မှမကြောက်ဘူးဒါလေးကိုသင်္ကေတပြုပြီးအလွန်သေးငယ်တဲ့ခဏလေးပဲဖြစ်တဲ့အတွက်ကြောင့်ဒါကိုသုံးညလေးနဲ့ဥပမာပေးတယ်စိတ်ကလေးဖြစ်တာဘလောင်းမှမကြောက်ဒါလေးကိုဖြစ်တဲ့အတွက်ကြောင့်ပါဠိလိုပြောရင်ဥပတ်ဘလောင်းမှမကြောက်တဲ့ကာလလေးလို့ပြောကျင်တဲ့အတွက်ကြောင့်ဥပတ်ခဏလေးပဲခဏမှမှအကြာကြီးမဟုတ်သေးသေးလေးဒါကြောင့်ခဏငယ်လို့သုံးတယ်ဒါကြောင့်စပြစ်တာလေးကိုသင်ကြတာလေးပြုရင်သုံးညာလေးနဲ့ပြရတယ်ဒါသုံးမနန္တတဟကိုအဖြူလုံးမဟုတ်ဘူးဒါသုံးညာလို့ပြရတယ်နောက်တစ်ခုစိတ်ကလေးတီးနေတာလေဘလောင်းမှမကြောက်ခဏလေးပဲဒါကိုကျမတို့ကခြီလို့သုံးတယ်အဲ့ဒီစိတ်ကကြာကြာမနေဘူးခဏလေးခဏငယ်လေးဒီတစ်ချက်ပြီးတာနဲ့အဲ့ဒီစိတ်ကချုပ်သွားတယ်ချုပ်တာကိုကျမတို့ကဘင်းလို့သုံးတယ်ဥပတ်ခဏခီခဏဘင်းခဏရယ်လို့စိတ်တစ်ခုစဖြစ်တဲ့အချိန်ကနေပြီးတော့ချုပ်သွားတဲ့အချိန်ကြီးဒီဒီခဏငယ်လေးသုံးချက်ထဲကြာတယ်အဲ့ဒီခဏငယ်လေးသုံးချက်တွင်မှာစိတ်ကလေးဖြစ်ပြီးချုပ်သွားတာဖြစ်တဲ့အတွက်ကြောင့်ဒါကိုစိတ်တက်ခဏလို့လည်းသုံးတယ် ဒါဝန်စိတ်တခဏလို့လည်းသုံးတယ်စိတ်တခဏဆိုတော့စိတ်တစိတ်ကလေးရဲ့ဖြစ်တာလေးဖြစ်တဲ့အတွက်ကြောင့်စိတ်တခဏစိတ်ကလေးဖြစ်တဲ့အချိန်တိုင်းတာလေးဒီစိတ်တခဏစိတ်တခဏမှာစိတ်တနဲ့ဒီခဏကိုပေါင်းလိုက်နေအပေါင်းလက္ခဏာကိုကျွန်တော်တို့ကဖြုတ်လိုက်တဲ့အခါမှာဒီတိုင်းပေါင်းလို့မရဘူးခခွေးရဲ့ရှေ့မှာရှိတဲ့စကလုံးဒီကကြီးဖြစ်သွားတယ်ဒါကြောင့်ခခွေးအောင်ခခွေးရဲ့အပေါ်မှာကကြီးတင်လိုက်တော့ဒါအပေါင်းလက္ခဏာပျောက်သွားတော့ဘယ်လိုဖြစ်သွားလဲဆိုရင်စိတ်တခဏလို့ခေါ်တယ်စိတ်တခဏဆိုတာစိတ်တစ်ခုရဲ့ဖြစ်ပြီးတော့ချုပ်သွားတဲ့အချိန်တိုင်းတာဒါကြောင့်စိတ်တစ်ခုဖြစ်ပြီးချုပ်သွားတဲ့အချိန်တိုင်းကဒီဘယ်လောက်ကြာတယ်လဲလို့ပြောရင်ဥပတ်ရဲ့ခြည်ရဲ့ပြင်းရဲ့လို့ခဏငယ်လေးပုံးချက်ရှိတယ်။ဒါဆိုရင်စိတ်ဒီဘယ်အချိန်မှာဖြစ်တယ်လဲလို့ပြောရင်စိတ်ဒီဥပတ်မှာဖြစ်တယ်။စိတ်ဒီဘယ်အချိန်လေးတည်နေမပြတ်ခင်ခဏငယ်လေးတစ်ချက်တည်နေ။စိတ်ဒီဘယ်မှာချုပ်သွားလဲဘယ်မှာချုပ်သွားလဲ။အဲ့တော့စိတ်တစ်ခုဖြစ်ရာကနေပြီးတော့ချုပ်သွားတဲ့အချိန်တိုင်းကဒီဥပတ်ခဏခြည်ခဏပြင်းခဏဆိုတဲ့ခဏငယ်လေးပုံးချက်အဲ့ဒီမှာစိတ်ရဲ့သဘာဝသည်တစ်ခုတည်းဖြစ်ဦးထုံစံမရှိဘူးစိတ်ဖြစ်ရင်ဘာပါမှာလဲစေတသိက်ပါမှာပဲဒါဆိုရင်စေတသိက်ဒီဘယ်နေရာမှာလာဖြစ်မလဲလို့ပြောရင်စိတ်နဲ့စေတသိက်ကအတူတွဲဖြစ်တယ်ဆိုတော့စေတသိက်ဒီလည်းဘယ်မှာဖြစ်မှာလဲဥပ္ပမှာပဲဖြစ်မှာလဲစေတသိက်ဒီဘယ်မှာချုပ်မှာလဲစိတ်ချုပ်တဲ့အချိန်တိုင်းမှာချုပ်မှာဆိုစိတ်ရဲ့ဘယ်မှာပဲချုပ်ဒီအားလေးကိုယူပြီးတော့စိတ်နဲ့အတူဖြစ်ခြင်းဧကုတ်ပါကြဥပ္ပခြင်းတူရဲ့အတွက်ကြောင့်စိတ်ချုပ်ကြခြင်းတူတဲ့အတွက်ကြောင့်စိတ်နဲ့စိတ်တိတ်ချုပ်ပုံခြင်းတူတဲ့အတွက်ကြောင့်ဧကနိရောဓဒီစိတ်ပဲယူတာဒါဆိုရင်စိတ်ဒီဥပ္ပမှာဖြစ်ရင်စိတ်တိတ်လည်းဥပ္ပမှာဖြစ်တယ်စိတ်ကထီမှာတည်နေရင်စိတ်တိတ်လည်းအချိန်မှာတည်နေမယ်စိတ်ကဘေးမှာချုပ်သွားရင်စိတ်တိတ်လည်းဘေးမှာချုပ်သွားမယ်အဲဒီလိုစိတ်နဲ့စိတ်တိတ်အတူရှင်တွဲပြီးဖြစ်တာကိုသံပယုံလို့ကျွန်တော်တို့သုံးတယ်နော်ဒါကိုကျမတို့ပဋ္ဌာန်းပါဠိတော်မှာဆိုလို့ရှိရင်တံပယုတ်တကာဏံဓမ္မာဏံဆိုရင်တံပယုတ်တကာဏံဓမ္မာဏံလို့စကားလုံးပါလိုက်တာ ਨੇ စိတ်နဲ့အတူတွဲဖက်ပြီးတော့ဖြစ်နေတဲ့စိတ်တသိတွေကိုပြောနေတာဟုတ်ပါလားလောဘမှုဆိုရင်လောဘမှုနဲ့ရှင်တဲ့တရားဆိုရင်လောဘတံပယုတ်တကာဏံဓမ္မာဏံပေါ့ဒေါသမှုနဲ့တွဲနေတာဆိုရင်ဒေါသတံပယုတ်တကာဏံဓမ္မာဏံပေါ့ဒီလိုမျိုးသဘောလေးရှိသွားမယ်ဟုတ်ပါလားဒါလေးဓမ္မမင်းစုလို့သိထားဖို့ဒီနေရာမှာသကုဝိညာဉ်စိတ်ကျမတို့သင်ခဲ့ပြီစိတ်ပိုင်းမှာသကုဝိညာဉ်စိတ်ဖြစ်နေရင်သကုဝိညာဉ်စိတ်ကြီးတူပြီးတတ်မဖြစ်ဘူးသူနဲ့လည်းစိတ်တိတ်တွဲမလားမတွဲဘူးလားတွဲကြတဲ့နေရာမှာသကုဝိညာဉ်စိတ်ကိုပါဠိလိုသကုဝိညာဏဓာတ်လို့သုံးတယ်ဒါကိုသကုဝိညာဏဓာတုလို့သုံးတယ်သူအရင်သကုဝိညာဉ်စိတ်နဲ့ရှင်တဲ့တရားဆိုတာထိုလို့ညွှန်လိုက်တော့တန်လို့ညွှန်လိုက်တယ်သူနဲ့ရှင်တဲ့တရားဆိုရင်တန်ပြုတ်တကာဉာဏ်စဓမ္မနဲ့ဒါကိုကျမတို့အလားပဋ္ဌာန်းပါဠိတော်ရဲ့ရွတ်ပတ်ပူဇော်နေတဲ့သူဆိုသိလိမ့်မယ်သကုဝိညာဏဓာတုတန်တံမြုတ်တကာစဓမ္မာမနောဓာတုရာစသဖြင့်သွားတယ်ဆိုတန်တံမြုတ်တကာစဓမ္မာဆိုတဲ့စကားလုံးပါတာ ਨੇ သကုဝိညာဉ်စိမ့်နဲ့တွဲဆက်ဖြစ်နေတဲ့စေတသိက်တွေကိုကျွန်တော်တို့ပြောမှာဒါဆိုရင်စိတ်ဖြစ်တိုင်းစေတသိက်ပါမယ်ပေါ့စိတ်ပေါင်းက89ရှိရင်စေတသိက်ပေါင်းက92တောင်ရှိတယ်စိတ်89ပါလုံးကအတူ89ပါလုံးပေါင်းဖြစ်လာစိတ်တို့ဒီဖြစ်ရင်ဘယ်နဲ့စိတ်ဖြစ်လဲတခါဖြစ်ရင်ဒစိတ်ဖြစ်။ဒါဆိုရင်ဖြစ်တဲ့ဒစိတ်တိုင်းမှာစိတ်တိတ်ပေါင်းက92ဒီနေ့စတင်ပြီ။အဲဒီ92ပါလုံးပေါင်းပြီးတော့မရှိဘူး။စိတ်ဖြစ်ရင်တော့စိတ်တိတ်ပါမယ်။ဒါပေမဲ့တချို့စိတ်ဆိုလို့ရှိရင်စိတ်တိတ်92ပါးတည်းက9ပါးတော့အနည်းဆုံးပါမယ်။အခုကျမတို့ဒီနေ့ဆိုလိုက်တဲ့ထတ်တာဝေဒနာ၊သိညာ၊စေတနာ၊ဧကကတာ၊ဇီဝိတ္တိတ္တိ၊မနတိကာကဘာ၊သဗ္ဗစိတ်တာသာဒရဏစိတ်ခုနပါးဆိုနေအဲ့ဒီခုနပါးသောစိတ်စေတသိက်အုပ်စုဒီဘယ်စိတ်ဖြစ်ဖြစ်အမြဲပါဒါဆိုရင်စိတ်ဖြစ်ပြီးဆိုအ ਨੇ ဆုံးတော့စေတသိက်ခုနပါးပါလိမ့်မယ်ဒါလေးကမင်းစုလို့သိရတခါတရံမှာ10ပါးပါတာရှိမယ်တခါတရံမှာ38ပါးပါတာရှိမယ်တခါတရံမှာ36ပါးပါတာရှိမယ်အများဆုံးပြောပါဆိုရင်တော့38ထက်ပိုပြီးတော့မရှိတော့အဲ့တော့ဘယ်စိတ်တွေမှာဘယ်စိတ်တသိက်တွေပါတယ်လဲလို့လေ့လာမှာကိုကျွန်တော်တို့ဒီနေ့စပြီးစိတ်တသိက်တိုင်းမှာသင်လိုက်ရတယ်ရှင်ပုံရှင်နည်းသင်တဲ့အတွက်ကြောင့်ဒါကိုတံပယောဂပိတာလို့ဆိုတယ်။ကျောင်းဓမ္မမင်းစုတို့ခေါင်းစဉ်မှာစိတ်တသိက်ပိုင်းတံပယောဂနည်း16နည်းဆိုတာသူဒါကိုသင်တော့မှာ။အဲ့တော့ဒီစိတ်နဲ့ဒီစိတ်တသိက်တွေနဲ့စိတ်တသိက်နဲ့ရှင်တဲ့နေရာမှာဘယ်စိတ်မှာဘယ်စိတ်တသိက်ရှင်လဲ။ဒါမှမဟုတ်ပြောင်းပြန်ပြောရင်ဒီစိတ်တသိက်တစ်ခုဖြစ်လာရင်ဘယ်စိတ်တွေပါမလဲ။ ပြန်လှန်သင်မှာဖြစ်တဲ့အတွက်ကြောင့်ကျမတို့ကစေတသိက်ပိုင်းကိုသင်တဲ့အခါကျရင်ခေါင်းစဉ်ကြီးနှစ်ခုနဲ့သင်လိုက်တယ်။စေတသိက်ပေါင်း52ပါးကိုတစ်ပါးချင်းနားလည်အောင်လည်းသင်ရသင်ပြီးရင်ဒီသဘောတရားတွေကစာအုပ်ထဲမှာဇာတ်ရမ်းမှရှိမှာမဟုတ်ကိုယ်ခန္ဓာမှာဖြစ်ပြီးသားဆိုကိုယ်မှာဒီလိုသဘောတွေဖြစ်ထူးသလားကိုယ်နဲ့ခန္ဓာနဲ့ပြန်တိုက်ပြီးရှိတယ်။အဲ့ဒီမှာမကောင်းတဲ့စေတသိက်တွေရှိမယ်ကောင်းတဲ့စေတသိက်တွေရှိမယ်အဲ့ဒါလေးတွေလည်းခွဲခြားသိပြီးလို့ရှိရင်ဒီမကောင်းတဲ့စေတသိက်ကခြေလဲလိုက်ရင်မကောင်းတဲ့စိတ်ကြီးကြောင်းလာမှာပေါ့ကောင်းတဲ့စေတသိက်တွေခြေလဲလိုက်ရင်ကောင်းတဲ့စိတ်ကြီးကြောင်းလာဆိုတော့ကျမတို့ကဘယ်ဟာတွေအခြေလဲမခံအောင်ကြိုးစားရမလဲဆိုရင်မကောင်းတဲ့စေတသိက်တွေကိုဖယ်အောင်ကြိုးစားရဒါကြောင့်မကောင်းတဲ့အကုသိုလ်စေတသိက်တွေကိုကျမတို့ရဲ့စံတန်မှာမဖြစ်အောင်ဖယ်ရှားရမဖယ်ရှားရင်အဲ့ဒီမကောင်းတဲ့စေတသိက်တွေခြေလဲတဲ့မြကလပတ်လုံးဒီစိတ်တိတ်တည်းရဲ့ခြေလှယ်မှုပေါ်မူတည်ပြီးတော့စိတ်တွေဒီမကောင်းတဲ့စိတ်ဆိုအာဟုဒုစိတ်တွေဖြစ်မှာပေါ့ဒါကြောင့်အာဟုဒုတရားတွေကိုပယ်ရပါမယ်ကျေးဇူးတော်ရှင်မြတ်စွာဘုရားကလည်းဩဝါဒဘုရားလည်းဘုရားလည်းအဆူဆူသောဘုရားလည်းဟောခဲ့တဲ့စကားတွေဩဝါဒပါတိမှာပဲအဲ့ဒီဩဝါဒပါတိမှာပေါ့မှာသဗ္ဗပါပတ္တအကရဏံကုသလတဥပသံပတာသစိတ်တပရိယောဒပနံဧတံဗုဒ္ဓနာသာသနံဘုရားရှင်နိုင်ဘုရားရှင်နိုင်ဒီစကားကြီးသုံးခွန်းဒီဖျားရှင်တန်းရဲ့အဆုံးအမပါပဲဆိုပထမဆုံးဆုံးမလာကသဗ္ဗပါပတ္တအကရဏံနဲ့ပါပပါပဆိုမကောင်းမှုသဗ္ဗဆိုအလုံးစုံသောအလုံးစုံသောမကောင်းမှုတရားတွေကိုအကရဏံမလုပ်ရဘူးကုသလတဥပသံတရာတဲ့ကုသတရားတွေကိုတော့ပြည့်စုံကြိုးစားရမယ်သစိတ်တာပရိယောဒပနံမိမိစိတ်ကိုဖြူစင်စေရမယ်စိတ်ကလေးဖြူဖို့ဆိုဒီအချက်သုံးချက်မှာမကောင်းတာတွေမလုပ်နဲ့ကောင်းတာတွေလုပ်ရင်စိတ်တည်ရှုလာပြီ။ဒါဆိုကျမတို့ရဲ့မူလရှိနေတဲ့စိတ်ကတကယ်ပဂတိပထမဆုံးဖြစ်တဲ့စိတ်ကကျမတို့မှာဖြစ်တဲ့စိတ်ကလေးတွေဖြူစင်ပြီးသား။သို့တော်လည်းအကုသိုလ်စိတ်တိတ်တွေကအဖြစ်များကြတယ်။စိတ်ရဲ့တဘာဝကလည်းမကောင်းတဲ့အာယုံမှကျဆင်းလာများတယ်။မကောင်းအာယုံမှကျဆင်းရင်မကောင်းတဲ့စိတ်တိတ်တွေချဲ့လေပြီးချဲ့လေရင်ကျမတို့စိတ်တွေမကောင်းမှုတွေဖြစ်ပြီ။ဒါကြောင့်အကုသိုလ်မှန်တယ်များတွေကိုမပြုတ်လုံနေဆိုတော့သဗ္ဗပါပတ္တအကရဏံမကောင်းမှုတည်းများကိုမပြုရလို့ပြောတဲ့အတွက်ကြောင့်ပြုလုပ်တဲ့အလုပ်ကကာယကံအလုပ်အဲ့ဒီကာယကံအလုပ်ရှိမဖြစ်ခင်မကောင်းတဲ့အလုပ်ကိုမပြုနဲ့ဆိုတော့မပြောလဲမပြောနဲ့ဝစီကံနဲ့လည်းမပြောနဲ့ဒါဆိုရင်ကာယကံဝစီကံနေနဲ့ပြုတာပြောတာဒီဘဲကိုအခြေခံလဲဆိုတော့မနှောကအခြေခံတယ်ဒါဆိုရင်ဒီအကုသိုလ်တရားတွေကိုဘယ်မှာမဖြစ်အောင်လုပ်အောင်လဲဆိုစိတ်ထဲမှာမဖြစ်အောင်ကိုကျိုးစားရတော့မှာသဘောပေါက်ပါလေเนาะဒါကြောင့်အဲ့ဒီလိုမဖြစ်အောင်ကျိုးစားတဲ့နေရာပယ်ရမယ်တရားကြီးဘာကိုပယ်ရမှာလဲဆိုအကုသိုလ်ဆိုပယ်ရမယ်တရားဒါကြောင့်မပြုတ်လောက်ပါနဲ့ဆိုတဲ့ကြောင့်အကုသိုလ်တရားဆိုတဲ့တရားကြီးအကုသိုလ်လို့ကျမတို့သုံးပြီးအကုသိုလ်တရားလို့ကျမတို့သုံးပြီးဟာဒီအကုသိုလ်တရားဆိုတဲ့စကားလုံးငယ်မှာပါနေတာဘာတွေပါလဲဆိုရင်အကုသိုလ်စိတ်လည်းပါမယ်အကုသိုလ်စိတ်တသိမ့်လည်းပါအကုသိုလ်တရားလို့ပြောရင်အကုသိုလ်စိတ်လည်းပါမယ်အကုသိုလ်စေတသိက်လည်းပါမယ်အကုသိုလ်စိတ်ပေါင်းဘယ်လောက်ရှိလဲမမေးစင်냐သိပြီးသားလားမသိသေးဘူးလားအကုသိုလ်စိတ်ပေါင်း12ပါးရှိပြီအကုသိုလ်စေတသိက်ကောကုဏဆိုရွဆိုသွားပြီအကုသိုလ်စေတသိက်ဘယ်နှပါးရှိ14ပါးဒါဆိုရင်စိတ်နဲ့စေတသိက်မှာဘသူကဘသူ့ကိုချက်လင်းပါလဲစေတသိက်ကချက်လင်းတယ်ဆိုတော့အာဟုသူစေတိတ်14ပါးခြေလေမှုကြောင့်အာဟုသူစိတ်12ပါးဖြစ်လာတယ်။ခေါင်းစဉ်အာဟုသူစိတ်ကြီး12ပါးခဏန်းပြောတော့တာစနစ်။အုပ်စုကြီးပြောလိုက်ရင်အာဟုသူစိတ်ကြီး3အုပ်စုပဲရှိတယ်။ဟုတ်ပါလားဒီမင်းစင်များ။ဘာတွေလဲလို့ကြည့်လိုက်ရင်လောဘမှုစိတ်က10ပါး၊ဒေါသမှုစိတ်က2ပါး၊မောမှုစိတ်က2ပါး။ဟာဒီအာဟုသူစိတ်12ပါးဖြစ်သွားအောင်ဟာဒီအာဟုသူစေတသိက်14ပါးကရှင်နေတော့။ဒါဆိုရင်အာဟုသူတရားတွေကဘာလို့ရမယ်တရားလဲဆိုပယ်ရမယ်တရား။ပယ်ရမယ်တရား။ပယ်ရမယ်တရားလို့ပြောတဲ့အကြောင်းစာစကားနဲ့ပြောရင်ပယ်အပ်သောတရား။ဟုတ်ပါလားဒီမင်းစစ်။အာဟုသူဆိုပယ်ရမယ်တရား။ပယ်အပ်ပါတယ်ဆိုရက်ပယ်ခြင်းကိုခံရမှာလားမခံရအောင်လား။ခံရမှာဒါဆိုရင်အကုသိုလ်တရားမှန်တယ်ညပယ်အပ်သောတရားဆိုတော့အကုသိုလ်စိတ်ကလည်းပယ်ရမယ်အကုသိုလ်စိတ်တိတ်တွေကိုလည်းပယ်ရမယ်အဲ့ဒီအကုသိုလ်စိတ်နဲ့အကုသိုလ်စိတ်တိတ်မှာဘယ်သူကိုပယ်ရမလဲလို့ပြောရင်ဘယ်သူကိုအရင်ပယ်ရမလဲအကုသိုလ်စိတ်တိတ်မဖြစ်အောင်ကြိုးစားရင်အကုသိုလ်စိတ်မဖြစ်တော့ဘူးပေါ့ဟုတ်ပါလားဒါနဲ့ပတ်သက်ပြီးတော့ဓမ္မမင်းစုတို့တတိယဇင်းလောက်ကြာရင်ဒါအသေးစိတ်သင်ရနိုင်တယ်ဒါကိုကျေးဇူးတော်ရှင်မြတ်စွာဘုရား ဒါဒီကျမတို့ရဲ့ပယ်အပ်တော်တရားပယ်အပ်တဲ့တရားဖြစ်တဲ့ကြောင့်ဒီတရားတွေဒီကျမတို့ကိုပုံစံစုံနဲ့ကျမတို့ကိုမျက်နှာဖုံးအမျိုးမျိုးစွတ်ပြီးတော့ကောင်းတဲ့ရောင်ရောင်နဲ့ကျမတို့ကိုမကောင်းမှုတွေကျိုးဆွဲသွားတဲ့တရားတွေဒါကြောင့်ကျေးဇူးတော်ရှင်မြတ်စွာဘုရားဟာဒီအကုသို့တရားတွေရဲ့ခြေလေလုံးခြေလေနည်းဖြစ်ပုံဖြစ်နည်းတွေကိုကျမတို့တတိယဇင်သမုတ်စည်းပိုင်းကြရင်အကုသလသင်္ဃဟဆိုတဲ့သင်္ဃာကြီးတခုစီးကြခွဲပြီးဟောတော့အဲ့ဒီတရားကြီးတွေကျမတို့ကိုခေါင်းစွတ်ကြီးတွေမျက်နှာဖုံးစွတ်ကြီးကိုးကုနဲ့ကျမတို့ဆွဲပြီးခြေလေထားတာအဲ့ရုပ်ရည်ချင်းအကုသို့ဖြစ်နေမှာမသိဘူးအဲ့တော့ဒီမျက်နှာဖုံးစွတ်ကြီးကိုးကုကလည်းမမင်းဆိုလို့လူကြီးပိုင်းနေဖြစ်တဲ့ကြောင့်တာဘူးနာဝါရှိပြီးသားအာသဝဆိုတာကြားဘူးမှာပေါ့အာသဝဆိုတယ်အကုသိုလ်ရဲ့မျက်နှာဖုံးစွတ်ကြီးတစ်ခုဩဃယောဂနော်ခန္ဓာဥပါဒံဆိုတဲ့စကားလုံးလည်းကြားဘူးပြီးသားအာနိဝရဏဆိုတယ်ကြားဘူးပြီးသားအနုတ္တိယဆိုတယ်ကြားဘူးပြီးသားတန်ရောစဉ်ဆိုတယ်ကြားဘူးပြီးသားကိလေသာဆိုတယ်အဲ့ဒီတရားတန်ရောစဉ်ဆိုကျွန်တော်တို့သိရကျိုးလေးလိုပဲရစ်ပတ်ထားတာပဲတယောတယောချစ်နေတာပဲတန်ရောစဉ်လို့ထင်တာမြတ်စွာဘုရားချစ်တာလေးမှတန်ရောစဉ်မဟုတ်မုန်းတာလည်းတန်ရောစဉ်ပဲ။ဒါလေးတွေကအသေးစိတ်ခေါ်တော့မယ်။ကိလေသာဆိုစကားလုံးဆိုကျွန်တော်ကကိလေသာဆိုမကောင်းတဲ့ဘက်မှာကိလေသာလို့ထင်နေတာ။ဟိုမကောင်းတဲ့ဟလာဆိုပါဆိုရဲ့ဟလာတယောက်နဲ့တယောက်တက်မြင့်နေတဲ့ချစ်ခင်နေတဲ့ဒါဆိုကိလေသာလို့ထင်တယ်။ကိလေသာဆိုတာစိတ်ထဲမှာပူကလေးရှိပြီးတော့ညှဉ်းနှွမ်းနေတယ်အဲ့ဒါကိလေသာပဲ။စိတ်မပူနေသမျှကိလေသာဝင်နေတာ။အဲ့လိုအသေးစိတ်လေးတွေမြတ်စွာဘုရားကမျက်နှာဖုံးစွတ်ကြီးကိုးခုနဲ့တတဝါတွေကိုချေလဲတာအာတဝဆိုအာတဝတရားကုံသွားရင်ယဟန်တာပေါ့အာတဝတရား၄ပါးရှိတယ်အာတဝတရား၄ပါးကုံခန်းတာကိုအာတဝကုံခန်းနဲ့ယဟန်တာလို့သုံးတာပေါ့ဒီအာတဝတရား၄ပါးဆိုတာလေရင်မူးစေရင်အာတဝတခါတလေကျရင်အစင်းလေးကြီးပြီးမျက်နှာမလွှဲနိုင်ဘူးရင်မူးနေတာဒီအရာသာလေးကိုရင်မူးနေတယ်အရက်တော့တာဒါကြောင့်စိတ်ရင်အရက်နဲ့ဥပမာပေးတယ်ဒါကြောင့်ပြောလို့ရင်းကဒီအကုသို့တရားလို့ပြောရင်တရားဆိုတဲ့ခေါင်းစဉ်ပါလိုက်ရင်စိတ်လည်းပါမယ်စေတသိက်လည်းပါမယ်အဲ့ဒီမှာဒီတရားတွေမှန်သမျှအကုသို့စိတ်ကောစေတသိက်ကောဒီသိပိုက်ထားရမယ်တရားပြိုးထောင်ထားရမယ်တရားမဟုတ်ဘူးပယ်ရမယ်တရားပယ်တဲ့နေရာမှာလဲစိတ်နဲ့စေတသိက်မှာစေတသိက်ချေလဲမှုကြောင့်စိတ်ကြီးဖြစ်တာဖြစ်တဲ့ကြောင့်အကုသို့စေတသိက်14ပါးဒီပယ်ရမယ်ဒါဆိုရင်အကုသို့တရားကိုဘာနဲ့ပယ်မလဲ။ဓာတ်နဲ့ပယ်လို့လည်းမရအောင်။ဒါတွေကညှဉ်းနှံပူလောင်တာပဲဆိုပြီးပဂတိရေနဲ့သွားဆေးလို့လည်းမရအောင်။သူ့ကိုဘာနဲ့ပယ်မလဲဆိုတော့အကုသို့တရားကိုကုသို့နဲ့သာပယ်ရမှာ။ဟုတ်ပြီနော်။ဒါကြောင့်အကုသို့တရားကိုကျမတို့ကကျမတို့ပုထုဇဉ်တွေအတွက်ဆိုရင်အာစိတ်ဆိုတာနှစ်စိတ်မှမဖြစ်တာတစ်စိတ်ပဲ။အကုသို့ဖြစ်နေချိန်မှာကုသို့မရှိဘူး။ကုသို့ဖြစ်နေချိန်မှာအကုသို့မဖြစ်ဘူးဆိုတော့ကျမတို့အကုသို့ဆိုတဲ့တရားကိုပယ်ပယ်တတ်တဲ့တရားဘာကပယ်အပ်တယ်ဒီအကုသို့တရားကိုပယ်တတ်သောတရားသည်ဘာလဲလို့ကြည့်ကုသို့ဆိုတာပေါ်လာလိမ့်ဒါဆိုရင်ပယ်တတ်တဲ့တရားသည်ကုသို့ဒါကြောင့်ကုသို့တွေလုံတိုင်းလုံတိုင်းဘာမဖြစ်ဘူးလဲဆိုရင်အကုသို့တွေမဖြစ်ဘူးဒါဆိုရင်အဲ့ဒီကုသို့တွေကလည်းကုသို့တရားလို့ကျမတို့ကသုံးပြန်ရောအကွင့်ချက်ကလေးပြောချင်လို့ပါနော်ကုသိုလ်တရားလို့ပြောရင်လည်းဘာတွေပါမှာပဲလေကုသိုလ်စိတ်လည်းပါမယ်သူနဲ့ရှင်နဲ့စေတသိက်တွေလည်းပါမှာပေါ့ကုသိုလ်စိတ်ပေါင်းဘယ်လောက်ရှိတယ်လို့ပြောရင်လည်းသင်ဘူးပြီးသားပဲ20နဲ့တစ်ပါးတော့မရှိဘူးလားကုသိုလ်စိတ်20တပါးရှိပါလားရှင်ရှိတယ်နော်ဘာတွေလဲလို့ပြောရင်ကျမတို့ကာမကုသိုလ်လို့ပြောတဲ့မဟာကုသိုလ်က10ဘူပကုသိုလ်က9အရုပကုသိုလ်က4လောကုတ္တရာကုသိုလ်က4ကောင်းလိုက်ကုသိုလ်စိတ်27အမျိုးအစားလေးခွဲကြည့်အောင်လောကုတ္တရာကုသိုလ်ဆိုတာမဲ့ဟုတ်လားရှင်ဟုတ်တယ်နော်ရူပကုသိုလ်အရူပကုသိုလ်ဆိုတာဇံဆိုဇံရဲ့မဲ့ရဲ့ဒါဆိုရင်ကာမကုသိုလ်ဆိုတာဘာလဲလို့ပြောရင်ကာမကုသိုလ်တွေလုပ်တယ်ဆိုတာဒါနပြုရင်လည်းကာမကုသိုလ်ပဲသီလစောင့်တည်တယ်ဆိုတော့ကာမကုသိုလ်ပဲနာမ်နေရဖို့သမထဘာဝနာပွားတာလေကာမကုသိုလ်မဲ့ရအောင်ဝိပဿနာဘာဝနာပွားတာလေသာသမီးကာမကုသိုလ်ဆိုတာဒါနရယ်သီလရယ်သမထဘာဝနာဝိပဿနာဘာဝနာဆိုတဲ့ဘာဝနာပေါ့ဘယ်လိုပြောရင်ဓာတိပါပေါ့ဓာတိပါဆိုတာဒါနရယ်သီလရယ်ဘာဝနာရယ်ဘာဝနာမှာနှစ်ချက်ပြန်ကွဲတယ်သမထဘာဝနာရယ်ဝိပဿနာဘာဝနာသမထဘာဝနာပွားတာဘာဖြစ်ချင်လို့လဲစိတ်ကိုတည်ငြိမ်သွားခြင်းလို့ဘယ်မှာတည်ငြိမ်ခြင်းလဲကောင်းတဲ့အာယုံမှာတည်ငြိမ်ဆုစိတ်ခြင်းလို့ကောင်းတဲ့အာယုံမှာတည်ငြိမ်ဆုစိတ်တာကိုဇံလို့မသုံးလား။ဒါဆိုရင်သမထဘာဝနာပွားတယ်ဆိုတာဇံဆိုတဲ့သမာဓိရခြင်းလို့ ဝိပဿနာဘာဝနာပွားတယ်ဆိုတာပညာရခြင်းလို့မဲ့ဆိုရဲပညာရခြင်းဒါကြောင့်ကျွန်တော်တို့ဗုဒ္ဓဘာသာတွေမှာတရားကုသိုလ်တရားနဲ့ပြောရင်ဒါနသီလသမထဝိပဿနာလို့လည်းသုံးတယ်နောက်တနည်းဒါနဆိုတာကကိဗတ်ပစ္စည်းဝတ္ထုနဲ့ဆိုင်တော့ဖယ်လိုက်ကိုယ်နဲ့ပစ္စည်းကူညီမပါဘဲနဲ့ကိုယ်တယောက်စာနဲ့ပဲနိုင်တာပြောရင်သီလသမထပြီးသမာဓိဝိပဿနာပြီးပညာသီလသမာဓိပညာဟုတ်ပါလားဒါဆိုရင်ကျွန်တော်တို့တွေဒါနပြုနေတဲ့အချိန်မှာဘာဖြစ်လဲကုသိုလ်ဖြစ်တာပေါ့ဒီဒါနပြုနေတဲ့အချိန်မှာဖြစ်လာတဲ့ကုသိုလ်ဖြစ်နေတဲ့အတွက်ကြောင့်အကုသိုလ်ဖြစ်သေးလားဒါဆိုရင်ဒါနဆိုတဲ့ကုသိုလ်တရားကလည်းအကုသိုလ်ပယ်လားမပယ်ဘူးလားဒါနဆိုတာပေးတာမပေးနိုင်တယ်ဆိုတာကမတွေ့တာလို့မပေးနိုင်မဲ့တွေ့တာနေတာလောဘဒါဆိုရင်ဒါနပြုတဲ့အချိန်မှာအလောဘဒေါသမရှိဘူးဒါဆိုရင်ဒါနဆိုတဲ့စကားလုံးကသုတ်တန်စကားအဘိဓမ္မာစကားနဲ့ပြောရင်ကျမတို့ဒီနေ့သင်လိုက်တဲ့အလောဘဟုတ်လားရှင်ဒါဆိုရင်ဒါနလေးတစ်ချက်ပြုလိုက်တဲ့အချိန်မှာဖြစ်လာတဲ့ကုသိုလ်ဒီအကုသိုလ်တရားတွေကစေတသိက်တွေကလောဘစေတသိက်ကိုပယ်လိုက်တော့လောဘမှုစိတ်ပယ်ပြီးသားဖြစ်သွားတာပေါ့ညီအောင်လေးဥပမာပြောပြတာနားလေပါလေနော်သီလစောက်ပြီးရင်နော်သီလစောက်ပြီးတဲ့အချိန်မှာကိုယ်ကာယခံကိုယ်ဝစီခံနဲ့သူ့သက်သက်တာသူ့အစာခိုးတာတွေမလုပ်တော့ဘူးဆိုတော့လောဘတွေဒေါသတွေကိုပယ်ပြီးသားဖြစ်တာပေါ့ဆိုနည်းတူဆိုသမထဘာဝနာတွေပွားတယ်သမာဓိဖြစ်နေတယ်အဲ့ဒီအချိန်မှာကျွန်တော်တို့ကစာတင်တဲ့ကုသိုလ်ပဲပြောစာတင်နေတဲ့အချိန်မှာလောဘလည်းမဖြစ်ဘူးဒေါသလည်းမဖြစ်ဘူးမောဟလည်းမဖြစ်ဘူးသီလစောက်တည်နေတဲ့အချိန်နဲ့ဒီတိုင်းနဲ့တရားနာနေချိန်နဲ့ဒီတိုင်းနဲ့တရားမှတ်နေချိန်နဲ့ဒီတိုင်းဆိုပြောလို့ရင်းကကုသိုလ်ရဲ့လို့ဖြစ်လာရင်အကုသိုလ်ကိုပယ်လာတယ်အဲ့ဒီမှာအစစ်စင်ပယ်တဲ့အချိန်မှာကျွန်တော်တို့တွေရဲ့ကာမကုသိုလ်တွေကအကုသိုလ်ကိုပယ်တဲ့အချိန်မှာဒါနပြုစေသီလစောက်တည်စေသမထဝိပဿနာပွားစေခဏလေးပဲအကုသိုလ်ပယ်နိုင်တဲ့စွမ်းအားရှိတယ်။ဒါကိုပဲဇတိင်ကခဏလေးပဲပယ်ပါတယ်ဆိုတော့ပယ်တာကိုပါဠိလိုသဟံလို့သုံးတော့ကာမကုသိုလ်ဒီအကုသိုလ်ပယ်တော့ပယ်တယ်အကြာကြီးမပယ်နိုင်ဘူး။ဇတိင်ကလေးပဲပယ်တော့ဇတိင်ကသဟံ။ဇံကုသိုလ်ဆိုတဲ့ရူပအရူပကုသိုလ်ကြတော့အကုသိုလ်တွေပယ်တဲ့အချိန်တိုင်းဇံပွားနေတဲ့များကလပ်ပလုံးတဏှာကြီးပွားရင်တဏှာကြီးလုံးလုံးခုနှစ်ရက်ပွားရင်ခုနှစ်ရက်လုံးလုံးခုနှစ်နှစ်ပွားနိုင်ရင်ခုနှစ်နှစ်လုံးလုံးရူပပြမာကြီးတွေကြတော့ကဘာနဲ့ခြီးပြီးဇံပွားတော့ကဘာနဲ့ခြီးပြီးတော့ပယ်နိုင်တယ်အတော်ကြကြပယ်တာကိုပါဠိလိုပြောရင်ဝိကံပနပဟံလို့သုံးဟုတ်ပြီနော်ဒါသိအောင်လေဥပမာလေးပြောအဲ့ဒါတွေကနောက်ပိုင်းနေသင်ရမှာဓမ္မမိတ်ဆွေတို့ဒါလေးညွှန်ခြင်းလို့နောက်တစ်ချက်လောကုတ္တရာကုသိုလ်ဆိုတဲ့မြတ်ကြတော့အာကုသိုလ်တွေပယ်တဲ့အချိန်ကြတော့အမြင့်ပြတ်ပယ်တော့သမုတ်စေကြပါဟ။အဲ့တော့ပြောလို့ရင်းကအကုသိုလ်တရားကိုပယ်အပ်တဲ့တရားအကုသိုလ်တရားကိုပယ်ဖို့ဆိုတာကုသိုလ်နဲ့သာပယ်ရတယ်။အဲ့ဒီကုသိုလ်နဲ့ပယ်ထားတဲ့အတွက်ကြောင့်ကျမတို့တွေအကုသိုလ်လမ်းကြောင်းကုသိုလ်လမ်းကြောင်းဆိုရင်ပယ်လမ်းကြောင်းလျှောက်ကြရမှာလေ။ကုသိုလ်လမ်းကြောင်းအဲ့ဒီကုသိုလ်လမ်းကြောင်းကိုလျှောက်တဲ့နေရာမှာလေအကုသိုလ်ကိုပယ်ဖို့ဆိုတဲ့နေရာမှာညံပါရတယ်။ရိုးရိုးဒါတော့အကုသိုလ်တရားကိုလည်းကံလို့သုံးပါလေ။ကုသိုလ်ကိုလည်းကံလို့သုံးပါလေဆိုတော့ကုသိုလ်ကံအကုသိုလ်ကံဆိုပြီးတော့ဒီလောကမှာရှိကြတဲ့တတ္တဝါတွေဒီဖျားမပွင့်တဲ့အချိန်မှာလဲကုသိုလ်လုပ်ခြင်းလို့မလုပ်ခြင်းအကုသိုလ်လို့အကုသိုလ်မလုပ်ခြင်းကုသိုလ်လို့ဒီနှစ်ခုပဲဆိုတော့များသွားပြင်သွားကြတဲ့လမ်းကြောင်းကြီးဒီကံလမ်းကြောင်းကြီးနဲ့သွားကြကံလမ်းကြောင်းကြီးနဲ့သွားတော့အကုသိုလ်ကံလမ်းကြောင်းကြီးနဲ့သွားရင်အပေပုံကြမယ်ကုသိုလ်တက်တဲ့ကံလမ်းကြောင်းကြီးသွားတဲ့နေရာမှာလဲဒီအကုသိုလ်ကိုပယ်ဖို့ရည်ရချက်မဟုတ်ဘဲနဲ့ကောင်းအောင်ပဲလုပ်သွားတယ်။ကောင်းလုပ်တဲ့နေရာမှာလူဖြစ်ချင်းနဲ့နတ်ဖြစ်ချင်းနဲ့ဇမားဖြစ်ချင်းနဲ့ယာဒုတိုးချင်းနဲ့ဒီချင်းကလေးဆိုတဲ့လောဘလေးကပြန်ကျိုးဆွဲတော့ကုသိုလ်လုပ်ရင်းနဲ့လေဒီနေရာမှာအကုသိုလ်ပေါ်လာဘဘယကုလစာရတွေနဲ့ဝင်လိုက်ရောအဲ့ဒီကုသိုလ်ကံကဟာလာအကုသိုလ်ကိုပယ်တာမဟုတ်တော့ဘဲနဲ့တန်တရာပြက်လန်းမဟုတ်ဘဲနဲ့တန်တရာပတ်လန်းနဲ့သွားတယ်ကြောင့်ကံတက်တက်နဲ့သွားလို့ကတော့တန်တရာကမပြက်ဘူးအဲ့တော့ကျမတို့ဗုဒ္ဓရဲ့အစိုးမကကံလန်းစင်မဟုတ်ပါတဲ့ဉာဏ်လန်းစင်ပါတဲ့ဒါကြောင့်ကုသိုလ်လုပ်ရင်လည်းဉာဏ်ပါရမယ်ဉာဏဝိပယုကုသိုလ်လောက်ကတော့အစစ်အမှန်နိုင်တာပဲဉာဏပံပယုကုသိုလ်ဖြစ်ရတယ်ဉာဏ်ကုသိုလ်တို့ပြောပြီဆိုရင်လည်းဉာဏ်ပါဖို့ပါနေပြီဒါသင်ရတော့မယ်အဲ့ဒီဟာလောကုတ္တရာမဲ့ဆိုရင်ဉာဏ်ပါရမယ်ဒါကြောင့်မဲ့ဉာဏ်လို့သုံးတာဒါကြောင့်ကျမတို့ရဲ့ကျေးဇူးတော်ရှင်မြတ်စွာဘုရားရဲ့ကွာရတဲ့လမ်းစဉ်ဒီကံတက်တဲ့လမ်းစဉ်မဟုတ်ဉာဏ်လမ်းစဉ်အ အဲ့ဒီဉာဏ်ဆိုရင်အဲ့ဒီဉာဏ်လေးဘာကိုအခြေခံရမလဲဆိုကံတော့အခြေခံရမယ်အဲ့ဒီကံလေးလုပ်ဖို့မှလည်းဘာပါရမလဲဆိုဝီရိယပါရမယ်ဒါကြောင့်ကံရဲ့ဉာဏ်ရဲ့ဝီရိယရဲ့သုံးချက်သွားရမှာပါအဲ့ဒီမှာအဓိကသွားရမှာဘာကိုအဓိကစမ်းဆိုဉာဏ်ကိုစမ်းရမယ်ဒါကြောင့်ကံဒီဉာဏ်ပါအောင်ကြိုးစားရင်အဲ့ဒီကံကိုဉာဏ်နဲ့တန်ကြိုးလို့သုံးပြီပေါ့ရှင်းပါတယ်နော်ဒီမှာဒါကြောင့်ကျွန်တော်တို့တွေအခုဒီနေ့ပင်နဲ့နေရာမှာပြုံးလို့ရင်းကအကုသိုလ်တရားတွေပယ်ရမယ်ကုသိုလ်တရားတွေကျမတို့တွေစောင့်ယူကြရမယ်တရားဒါကြောင့်အကုသိုလ်တွေမလုံနဲ့ကုသိုလ်တွေကိုတိုးကြည့်အောင်လုပ်ဒါဆိုကုသိုလ်တွေမှာဘယ်အဆင့်ရောက်မှကုသိုလ်လမ်းဆုံးသွားမယ်ဆိုရင်ကာမကုသိုလ်ဆိုရင်လမ်းမဆုံးသေးဘူးကျမတို့ကုသိုလ်အဆင့်နဲ့ဆုံးမယ်ရှိသေးတယ်အဲ့ဒီကာမကုသိုလ်မှာညာနာဝိပယုဆိုနှိမ့်တလားမပြောနဲ့ပို့အနှိမ့်ဆုံးမယ်အဲ့ဒီမှာညာတန်ဖြစ်လာရင်အဆင့်မြင်လာတယ်အဲ့ဒီလောက်နဲ့မကျေနပ်နဲ့ဉာဏ်ကုသိုလ်တွေကြံသေးတယ်နောက်ဒီကပန်းတန်ရပါသွားရမယ်လောကုတ္တရာကုသိုလ်ဆိုရဲမေကုသိုလ်ကိုဥတည်ရလောကုတ္တရာကုသိုလ်ဆိုရဲမေကုသိုလ်မှာလည်း40ရှိတယ်သောတာပတိမေသကရာဂါမိမေအနာဂါမိမေအရဟတမေဆိုတော့ကုသိုလ်တွေမှာအမြင့်ဆုံးကုသိုလ်ပြောပါဆိုရင်အရဟတမေကုသိုလ်ပဲဒါဆိုရင်ကျမတို့တွေဘယ်တော့မှကုသိုလ်ကိစ္စအကုန်ပြီးမလဲလို့ပြောရင်အရဟတမေဉာဏ်ရမှာကုသိုလ်လုံးဆရာကိစ္စအကုန်ပြီးသွားပြီအရဟတမေထဲမြင့်တဲ့ကုသိုလ်မရှိတော့အရဟတမေဖြစ်လာပြီဆိုရင်လေအရဟတ္တဖို့ရပြီအရဟတ္တဖို့ရရင်ယဟန္တာဖြစ်သွားပြီယဟန္တာဖြစ်ရင်အာဟုသူလည်းအရဟတမေရဲ့တဘာဝကအာဟုသူတရားတွေကိုအကုန်ပယ်နိုင်လားမပယ်နိုင်လားပယ်နိုင်ပြီဒါကြောင့်မက်40ရရင်အာဟုသူတွေကိုပယ်ပယ်သွားကြတယ်ဒါလေးကျွန်တော်တို့နောက်ပိုင်းသင်ရအောင်မင်းသောတာပတိမေတိအာဟုသူစိတ်12ပါအာဟုသူစိတ်14ပါးရဘာပယ်တယ်လဲသက္ကနာဂါမိမိကဘလောက်ကိုပယ်မလဲအနာဂါမိမိကဘလောက်ပယ်မလဲသိရမယ်အတိတ်အဆုံးနောက်ဆုံးအလွယ်ဆုံးပြောရင်အရဟတမေဆိုအကုန်ပယ်ပြီဒါမှကျန်တော့ဘာဆိုတာကြောင့်အရဟတမေရတဲ့ပုဂ္ဂိုလ်ကကုသိုလ်မှာလည်းအရဟတမေဆိုတာသူ့တည်းပြည့်စရာဘာမှရှိတော့နောက်ထပ်လုံးစရာကုသိုလ်ရှိသေးလားမရှိတော့နောက်ထပ်လုံးစရာကုသိုလ်မရှိတော့တယ်လို့အကုသိုလ်လည်းအကုန်ပယ်ပြီဆိုတော့အရဟတမေအရဟတဖို့ရဟန်းယဟန္တာသုံးလားမသုံးလားယဟန္တာရဲ့လို့ဖြစ်ရင်အကုသိုလ်လည်းမလုံးတော့ဘူးပဲလို့ရမရှိတယ်လို့ကုသိုလ်လုပ်เสียရလဲမရှိတော့တဲ့အတွက်ကြောင့်ယဟန္တာတွေမှာပြုသမျှအားလုံးဒီကရိယာဖြစ်တဲ့ဆက်အထည်ပဲသာပဲ။ဒါဆိုကျွန်တော်တို့တွေယနေ့အချိန်မှာကုသိုလ်တွေပြည့်စုံပြီလား။မပြည့်စုံတဲ့အတွက်ကြောင့်ကျွန်တော်တို့ကုသိုလ်တွေဥတည်ရအောင်လေ။ကုသိုလ်တွေမှာကျွန်တော်တို့လုပ်သမျှကုသိုလ်တွေဘယ်ကုသိုလ်ကိုဥတည်ရမလဲ။မေညာကိုဥတည်ရမယ်။ဒါကြောင့်ကျွန်တော်တို့စာလေးတစ်ချိန်သင်တဲ့ကုသိုလ်လေဤကုသိုလ်သည်မေညာဖို့ညာမြေနိဗ္ဗာန်အတွက်6ပံဖြစ်ပါစေ။မေဖို့နိဗ္ဗာန်အတွက်6ပံဖြစ်ပါစေ။ဆုကြောင်းရညာနာကံပြု။ဤကုသိုလ်သည်လူစည်းစိမ်၊နတ်စည်းစိမ်၊ဇမစည်းစိမ်ဆိုညာနာဝိပုသွားပြီပဲ။ဒါကြောင့်ကျမတို့ကမေဖို့နိဗ္ဗာန်ကိုဘာလို့ဥတည်ရလဲဆိုတော့မေဆိုတာကုသိုလ်သည်အကုသိုလ်ကိုပယ်နိုင်လို့ဟုတ်ပြီနော်။ဒါကြောင့်အကုသိုလ်ကိုပယ်ကုသိုလ်တွေကိုဖြတ်ဖြတ်ပြီးတော့ပြော။ဒါကြောင့်အကုသိုလ်ရှာကုသိုလ်ဆောင်မြန်မာလိုပြောလိုက်တော့သာသာပါပါသာအကရဏနေပါရီမဆိုတဲ့မြန်မာလိုပြောရင်အာဟုသူရှောင်းအာဟုသူရှောင်းလဲခဲ့နေသေးမကောင်းမှုရှောင်းကောင်းမှုဆောင်မကောင်းမှုရှောင်းပြီးတော့ကောင်းမှုတွေလဲဆောင်ဒီကုသိုလ်တွေကအာဟုသူစေတသိက်တွေကိုပယ်ပယ်သွားသူဥတီရလဲဆိုမင်းဆိုတာကုသိုလ်ဒီအာဟုသူကိုပယ်နိုင်လို့ဟုတ်ပြီနော်ဒါကြောင့်အာဟုသူကိုပယ်ကုသိုလ်တွေကိုထက်ထက်ပြီးတော့ပြောဒါကြောင့်အာဟုသူရှောင်းကုသိုလ်ဆောင်မြန်မာလိုပြောလိုက်တော့သဗ္ဗပါပတအကရဏနေပါရီကမဆိုတဲ့မြန်မာလိုပြောရင်အာကုသိုလ်ရှောင်းအာကုသိုလ်ရှောင်းလဲခဲ့နေသေးမကောင်းမှုရှောင်းကောင်းမှုဆောင်မကောင်းမှုရှောင်းပြီးတော့ကောင်းမှုတွေလဲဆောင်ဒီကုသိုလ်တွေကအာကုသိုလ်စေတသိက်တွေကိုပယ်ပယ်သွားပြီဆိုတော့စိတ်ကိုချဲ့လဲတဲ့အာကုသိုလ်စေတသိက်ဆိုရှိသေးလားမရှိတော့ရင်စိတ်မြစ်သေးစရာမရှိတော့စိတ်ကလေးကဖြူစင်သွားပြီဒါကြောင့်စိတ်ကိုစင်အောင်ချာသာဒါလေးကျမမေးဒါကြောင့်ခုတင်နေတဲ့အပြောလေးကဘာကြောင့်တင်နေရလဲဆိုတာလေးပြောပြတာဒီမှာဆိုကျမမေးစီကစိတ်ပိုင်းပြီးသွားပြီစိတ်ပိုင်းပြီးတော့ကြောင့်နောက်ဇရာအစ်ဒိမီနောက်ဇရာအစ်ကတမျိုးဆိုရတယ်ဆိုဒီအစ်နဲ့သွားတာကိုကလေးလေးတွေတင်စားဆိုရင်တော့ဒီလိုပုံစံနဲ့သွားတီတီမတီတီစုပ်အချိန်ရတယ်ကျမတို့တွေကအချိန်လည်းမရအောင်လှုပ်ပြီးတော့လုံနေကြတာဒီเนาะအချိန်တွေကကိုယ့်အတွက်ကနည်းနေပြီနည်းနေကြတဲ့အချိန်မှာတရက်အသက်ရှင်တရက်အကျိုးရှိနှစ်ရက်အသက်ရှင်နှစ်ရက်အကျိုးရှိကျမတို့သင်တန်းနေရတော့ဥတီချက်ကတော့ဒီတင်းကျုပ်ကိုပိုင်းတီးအောင်သင်တယ်ပေါ့ပန်းနေရတော့ထားနေမယ်အဲ့ဒီအချိန်ပန်းနေရအောင်ရှောက်ချင်တာရှောက်နေမယ်အဲ့တော့အချိန်လေးရှိတော့ကျန်းမာနေတော့လေကျမတို့ကတော်တော်ကလေးတွားတဲ့နေရာမှာစာကြော်ရင်းနဲ့မတွားတော့ ဖျားကျိုးနေပဲသွားတော့မယ်ဟုတ်ပြီနော်ဒါလေးကြည့်သွားဩဒါကြောင့်ဒီဖျားလေးကဘာရွေချင်းနဲ့စုံနေရတာလဲဘာကြောင့်ဒါလေးတင်တာလဲဆိုတော့ကျွန်မမိတ်ဆွေတို့ဒါအမီးလေးပေးလိုက်တာဒါကြောင့်ကျိုးရှင်တဲ့စကလုံးကစေတသိက်ပိုင်းတင်တဲ့အတွက်ကြောင့်စေတသိက်ဆိုတာစိတ်ကိုမှီပြီးစိတ်ကိုခြေလေတတ်တယ်စိတ်ကိုမြည်ပြီးစိတ်ကိုချေလေတဲ့အတွက်ကြောင့်စေတသိက်လို့သိနိုင်ကြအောင်အမှတ်အသားကိုပြောပါဆိုရင်စိတ်ဖြစ်ရင်အတူဖြစ်တယ်စိတ်ချုပ်ရင်အတူချုပ်သွားတယ်ဆိုတော့စိတ်တစ်ခုဖြစ်ပြီးချုပ်တာဘလောက်မှမမကြတာဥပက္ခဏခိခဏဘင်ခဏဆိုပြီးတော့ခဏငယ်လေးသုံးချက်ကလေးပဲအဲ့ဒီသုံးချက်လေးအတွင်းမှာအဲ့ဒီစိတ်နဲ့အတူတွဲနေမဲ့စေတသိက်တို့ဒီဖြစ်ရင်လည်းအတူဖြစ်တယ်လို့ချုပ်ရင်လည်းအတူချုပ်တယ်စိတ်ဆိုတာဒီတိုင်းနေရုံထုံးစံမရှိအာယုံကိုအာယုံပြုတ်တတ်တော့စိတ်ကအာယုံကိုအာယုံပြုတ်ရင်စေတသိက်ကလည်းအတူဖြစ်အတူချုပ်တဲ့အတွက်ကြောင့်အာယုံကိုသူကအာယုံပြုတ်မယ်စိတ်ကရူပာယုံကိုအာယုံပြုတ်နေတဲ့အချိန်မျိုးမှာစေတသိက်ကသတ္တယုံသွားအာယုံမပြုတ်စိတ်ကရူပါယုံအာယုံပြုရင်သူနဲ့ဖြစ်သူချုပ်သူဖြစ်တဲ့စေတသိက်လည်းရူပါယုံမဲတချို့အဲ့လိုသဘောမပေါက်တော့အာယုံတော့ပြုတယ်ဆိုပြီးတော့ဧကာရမဏစိတ်နဲ့အာယုံတူးခြင်းကဆိုပေမဲ့သာမွေမေကုမှာစိတ်ကရူပါယုံအာယုံပြုတဲ့စေတသိက်တို့ကရောရူပါယုံသတ္တယုံကိုအာယုံပြုရလားဆိုပြုပါတယ်လျှောက်ဖြေကြအောင်တကယ်တော့အာယုံလည်းတူလားမတူလားတူကြတယ်တာယုံတယ်လို့ပြောတဲ့အတွက်ကြောင့်အာယုံကိုပါဠိလို့ပြောရင်အာရမဏအာရမဏတခုတည်းသောအာယုံကိုအာယုံပြုတယ်ဆိုတော့ဧကဧကနဲ့အာရမဏပေါင်းလိုက်တော့ဒီရရေထအာလေးကဒီမှာလာလိုက်တော့ဧကာရမဏစိတ်ဖြင့်အာယုံတူခြင်းပေါ်လာပြီနောက်တစ်ချက်စိတ်ဆိုတာဘလို့ခါမှာဖြစ်တယ်လေဒီမှာမင်းရှင်ဗျာနောက်အင်္ဂါတစ်ချက်ကိုသင်ဖို့သိပြီးသားမှတ်ခဲ့ပြီးသားလေ့လာခဲ့ပြီးသားပညာလေးနဲ့ရှေ့ပညာနဲ့နောက်ပညာကိုဆက်ယူကြဆိုစိတ်ဆိုတာဘလို့ခါမှာဖြစ်ပေါ်လာတယ်စိတ်ဆိုဒီမှာအာယုံနဲ့ဒွါရတိုက်ရင်ဖြစ်တယ်ဆိုတော့အာယုံကတော့ရူပယုံတက္ကယုံနဲ့အကုန်သိပြီဒွါရကဘယ်နှပါရှိလဲ၆ပါရှိတယ်ဘာတွေလုံးဒီမှာမင်းရှင်ဗျာသကုဒ္ဝါရာသောတဒ္ဝါရာကာနဒ္ဝါရာသိဝါဒ္ဝါရာကာယဒ္ဝါရာမနောဒ္ဝါရာဟုတ်ပါရဲ့နော်သကုဒ္ဝါရာဆိုတော့ဖြစ်ကြောင်းနေနေပြောလိုက်တော့သကုဒ္ဝါရာကိုအရက်စကားလူပိန်းစကားနဲ့နားလည်အောင်မျက်စိပေါ့မျက်စိဆိုပေမဲ့မျက်လုံးကြီးကိုပြောတာမဟုတ်မျက်လုံးထဲမှာရှိနေတဲ့အချီလေးပဲဒါကိုသကုပတာရသုံးပြပေါ့သကုပတာရလေးနဲ့ရူပါယုံနဲ့တိုက်ရိုက်တဲ့အချိန်ကျမှသကုဝိညာဉ်စိတ်ဖြစ်မှာပေါ့ဒါဆိုရင်သကုဝိညာဉ်စိတ်ကလေးဖြစ်ဖို့နော်အဲ့တော့ဒီနေရာလေးတစ်ချက်ကြည့်အောင်ဒီမှာလေးရှင်ညာသကုပတာရလေးမှာသကုပတာရလေးမှာရူပါယုံလာတိုက်တယ်သကုပတာရမှာရူပါယုံလာတိုက်လာလို့ရှင်ဖြစ်လာမဲ့စိတ်ကလေးဒီသကုဝိညာဉ်စိတ်အတူပဲရေးကြဆိုပေါ့နော်သကုပတာရမှာရူပါယုံလာတိုက်ရင်သကုဝိညာဉ်စိတ်ဒီနေ့မေးချင်ပါပြီသကုဝိညာဉ်စိတ်ကဘယ်နှပါးရှိလဲရှင်သကုဝိညာဉ်စိတ်စိတ်ပိုင်းတင်ပြီးပြီဆိုတော့သကုဝိညာဉ်စိတ်ဘယ်နှပါးရှိလဲ7ပါးဘာစိတ်နဲ့ဘာစိတ်လဲသကုဝိညာဉ်စိတ်7ပါးဆိုတာမျက်စိနှလုံးရှိလို့ပေါ့ဟောမဟုတ်ဘူးမမှီသေးတယ်ဘာဖြစ်လို့လဲအာကုတလဝိပဲသကုဝိညာဉ်ရဲ့အာဟေကုတလဝိပဲသကုအာကုတလဝိပဲအာကုတို့ရဲ့အကျိုးသကုဝိညာဉ်ဆိုတာဘယ်လိုအမျိုးဖြစ်တဲ့အခါလဲလို့ပြောရင်လာတိတ်တဲ့အာယုံကအနေထာယုံဖြစ်ခဲ့မယ်ကိုယ်အနေထားရူပါယုံဒီကိုယ့်ရဲ့သကုပတာရမှာလာတိုက်ရင်ဖြစ်လာတဲ့ဉာဏ်တိစိတ်ဒီအာကုတလဝိဘေသကုဝိညာဉ်စိတ်ကြပါဆုံးပါရှင်လာတိုက်တဲ့ရူပါယုံကအိဋ္ဌာယုံဖြစ်ခဲ့မယ်ဆိုရင်ကိုယ့်ရဲ့သကုပတာရမှာလာတိုက်ရင်ဖြစ်လာတဲ့သကုဝိညာဉ်ဒီအာဟေကုတလဝိဘေသကုဝိညာဉ်စိတ်တကားဆိုပြီးတော့သကုဝိညာဉ်စိတ်ဒီနှစ်ပါးရှိမှတ်မိကောင်းမှတ်မိပါလိမ့်အဲ့ဒီမှာဖြစ်လာတဲ့ဟာဒီသကုဝိညာဉ်စိတ်တို့စီဘာသကုဝိညာဉ်လေးလဲဖြစ်ဖြစ်သကုဝိညာဉ်စိတ်ဖြစ်လာရင်စိတ်ရဲ့သဘာဝတွေအာယုံနဲ့ ద్వార တိုက်ရင်တော့ဖြစ်တာမှန်တော်လဲဖြစ်လာတဲ့စိတ်ရဲ့သဘာဝတွေအာယုံကိုမွေးလျော်လားမမွေးလျော်လားမွေးလျော်ဒါကြောင့်ဖြစ်လာတဲ့သကုဝိညာဉ်စိတ်တို့ရဲ့မွေးလျော်ရာအာယုံတို့စီရူပါယုံပေါ့ ကြီးကြီးကြကြပြောရင်သခုဝိညာဉ်စိတ်နှစ်ပါးလုံးဒီရူပါယုံကိုမွေးလျော်တယ်ပေါ့အာယုံပြုတယ်ပေါ့အာကုသလဝိဘက်သခုဝိညာဉ်ဖြစ်ခဲ့ရင်တော့အနိဋ္ဌရူပါယုံကိုမွေးလျော်တယ်အာယုံပြုတယ်အာယေကုသလဝိဘက်သခုဝိညာဉ်ဖြစ်ခဲ့ရင်အိဋ္ဌရူပါယုံကိုမွေးလျော်မှာပဲဒါဆိုရင်စိတ်တခုဖြစ်ဖို့ဆိုတာအာယုံနဲ့ဓာရနဲ့တိုက်ပြီးတော့မှစိတ်ဖြစ်တယ်ဖြစ်လာတဲ့စိတ်ရဲ့သဘာဝကအာယုံကိုမွေးလျော်တယ်မွေးလျော်တော့လေအဲ့ဒီစိတ်ဖြစ်ဖို့ဆိုရင်စကုပ္ပတာရကန်းနေတဲ့လူတယောက်စကုပ္ပတာရမရှိတဲ့လူတယောက်မှာဒီလိုစကုဝိညာဉ်စိတ်တွေဖြစ်နိုင်ပါ့မလားရှင်းတယ်ရူပါယုံကတော့ရှိနေမှာအဲ့ပဝင်းချင်းမှာမွေးတဲ့ကမျက်စိကန်းလာတဲ့လူတယောက်တည်းကတတ္တပတ်လုံးသကုပ္ပတာရာမရှိတဲ့အတွက်ကြောင့်ရူပါယုံကြီးပတ်ဝန်းကျင်မှာဘလောက်ရှိနေစေကမူသကုဝိညာဉ်စိတ်ဖြစ်ခွင့်မရဘူး။ဒါဆိုရင်သကုဝိညာဉ်စိတ်ဖြစ်ဖို့ရန်မှာဒီသကုပ္ပတာရာနဲ့ရူပါယုံတိုက်ပြီးမှဖြစ်တဲ့နေရာမှာဖြစ်လာတဲ့စိတ်တွေဘသူ့ကိုအမိပြုရလဲဆိုရင်ဒီသကုပ္ပတာရာအစရှိတဲ့ပတာရာရုပ်တွေကိုမှီရလားမမှီရဘူး။ကြည့်ရတဲ့အတွက်ကြောင့်ဒါကိုအမိပြုတာကိုပဋ္ဌံပါဠိတော်နဲ့ပြောမယ်ဆိုနေတရလို့လည်းသုံးတယ်။ဟုတ်တယ်နော်နေတရကြားဖို့မှာပေါ့နေတရဆိုတဲ့စကားလုံးကအမိပြုတယ်လို့လည်းသုံးတယ်။နေတရအမိပြုတယ်လို့လည်းသုံးတယ်ဒီစကုပ္ပတာရမှာမှီပြီးတော့ဒါကိုမှီတယ်သုံးတယ်။မှီရောမှီတာမဟုတ်တီရောတီထားတယ်ဒါကြောင့်မှီတီဆိုတဲ့စကားလုံးကြားဖို့မှာပေါ့တီတယ်ဆိုတဲ့မြန်မာစကားလုံးအတွက်ပါဠိကိုသုံးရင်ဝတ်ချူလို့သုံးတယ်ဟုတ်တယ်လားဝတ်ချူဆိုတဲ့စကားလုံးဒီမြန်မာစကားလုံးမဟုတ်ပါဠိစကားလုံးတက်တက်ပါလေဒါမဲ့ကျမတို့ကဝတ်ချူဆိုလို့မြင်လိုက်တာ ਨੇ ဒါကျမတို့ကသိရင်းနေတာလေဝတ်ချူလို့ပြောလိုက်တာ ਨੇ ဘာသွားမြင်လဲစာအုပ်သွားမြင်ရဝတ်ချူဆိုရင်စာအုပ်လို့သွားမြင်တန်ဃာတော်တွေနဲ့ပတ်သက်လာလို့ရှင်ဝတ်ချူလို့ပြောလိုက်ရင်ပတ်စံလို့သွားမြင်အဲ့တော့ကျမတို့ကကိုယ်ပညာနဲ့ကိုမှတ်ထားလားမမှတ်ထားဘူးလားမှတ်ထားတော့တခါမှလေဟိုမွေးတဲ့ကလေမျက်စိကန်းလာတဲ့လူတယောက်ပေါ့နော်မွေးမျက်စိကန်းလာတဲ့လူတယောက် तू ကတန်ဃာတော်ရင်တရင်သုံးညာနေရမှာ तू ကအတူတကမှီတွေ့ပြီးတော့ तू နေတယ်နေလာတဲ့အချိန်မှာပြောနေကြတယ်အာယုံတက်တော့မယ်အာယုံတက်ပြီးဒီစကားလုံး तू မြဲကြတခါမှမျက်စိကမမြင်ဘူးတော့မျက်စိမမြင်ခဲ့တော့အာယုံစာ तू မသိဘူးအရုံတက်ပြီတကယ်တော့ကျွန်တော်ကမြန်မာစကားလုံးနဲ့တုံးတာအာယုံတုံးတာပေါ့တကယ်တော့အရုံလို့တုံးတာအရုံတက်တယ်ဆိုတာဘာမှန်းလည်းမသိတော့ဘူးဗမာစကားလိုရိုးရိုးသူပိနေတယ်ဆိုအာယုံအာယုံလို့ပြောနေကြတယ်အာယုံဆိုတာဘလို့လဲဟဲ့အာယုံဆိုတာနီနီလေးပေါ့သူနီတာလည်းသူမမြင်ဘူးဟာနီတယ်ဆိုတော့ငါမသိပါဘူးနော်နီတယ်ဆိုတာဘလို့မျိုးလဲနီတယ်ဆိုတာနှင်းစီပန်းလို့ပေါ့နှင်းစီပန်းလည်းသူမမြင်ဘူးအာမျက်စိပန်းလည်းမမြင်ဘူးတော့အဲ့ဒီနီးတယ်ဆိုတာနောက်တစ်ခုပြောပါအောင်ဆိုတာနီးတယ်ဆိုတာလေတို့မွေးထားတဲ့ကြက်တူရဲ့ညှုပ်တီးလိုပဲပေါ့ဆိုတော့အဲ့တော့ကြက်တူရဲ့ကရှိနေတာအောင်အဲ့တော့ကြက်တူရဲ့ညှုပ်တီးကိုသွားပြီးသူကဆန်းလိုက်တော့ဒါတွေ့လေကောက်ကောက်ကလေးသွားတွေ့တော့ဟာတိပီတိပီအာယုံဆိုတာကောက်ကောက်ကလေးပဲဆိုတော့ဟုတ်တယ်လားအဲ့ဒီလိုပဲပေါ့ကျမတို့အဲ့တော့ तू ကသူများတွေကမနေ့ဆိုလို့ရှိရင်အရုံတက်ပြီဆိုရင် तू ကလည်းဗာဖြစ်လေ तू အရုံဆက်စကလုံးကနေသွားနောက်တနေ့ကျတော့တက်တွန်လို့ရှိရင်အရုံတက်တယ်ပြောကြတာဟုတ်စက်လေးကတွန်ပြီဆိုတော့အဲ့ဒီတက်တွန်တာလေးကိုမှ तू ကတိတ်ကူညီခြင်းလေကူညီခြင်းတဲ့အခါကျတော့တက်ကလေးလဲတော်ဟိထားကြတော့ထားကြတော့ကောက်ကောက်ကလေးလာနေပြီဆိုပြီးအော်သလိုပဲအခုကျမတို့ဓမ္မမိတ်ဆိုတာလေတစ်ခါမှမတီးတော့ဖျက်မိမှတ်ရမှတ်ထားတော့ဝတ်ထုဆိုရင်စောက်ဝိတုဆိုရင်ပတ်စံလို့ပြောယူတာတကယ်တော့ဝိတုဆိုတဲ့စကားလုံးရဲ့အတိတ်ပဲဒီတိယာတိယာတိယာဒါကြောင့်ကျမတို့ဖျားလို့ဘာလို့ဆိုလို့ရှိရင်ဖျားပရဘုံကြီးမှာဆိုရင်လေဖျားစီဇေဒီတွေအတွက်လှူထားတာမျိုးဆိုရင်ဝတ်တကမြေလို့မသုံးလားဇေဒီပထိုးတွေအတွက်ပိုင်ထားတဲ့တိယာဝတ်တကမြေကျမတို့တန်ဃာရောရှင်သူမြတ်များအတွက်ကျမတို့လူဘိစကားနဲ့ကြရင်သက်ဆံပေါ့ဒီသက်ဆံဒီတန်ဃာရောရှင်သူမြတ်များအတွက်စွမ်းသင်ငန်းကျောင်းစေးဆိုတဲ့ပစ္စည်းလေးပါရဲ့တရားဖြစ်လာမဖြစ်ဘူးလားဒါကြောင့်ဝတ်ချူမွေးလို့တောင်းတယ်ကျမတို့လူတွေအတွက်ကြတော့အတိညာဘုဟုတ္တတွေပေးတဲ့ဟာလားစာတွေကိုကြတော့ဝတ်ချူစာအုပ်လို့တောင်းညားတယ်ဒါကြောင့်ဝတ်ချူဆိုတာတရားတွေအဲ့ဆိုရင်အခုလေသကုဝိညာဉ်အစရှိတဲ့စိတ်တို့ဒီအာယုန်နဲ့ဓာရတိုက်ပြီးဖြစ်တဲ့နေရာမှာ အာယုံကိုကြတော့စိတ်ကမွေးလျော်တယ်ဒီဓွာရလို့ပြောတဲ့အခြေကရုပ်တည်နဲ့ပတ်သက်တာမျိုးကြရင်တော့မှီပြီးတော့တည်ပြီးဖြစ်ရတဲ့အတွက်ကြောင့်ဒါကိုဝဋ္ထုလို့လည်းသုံးတယ်နေတရားလို့လည်းသုံးတယ်ဟုတ်ပါလားအဲကြောင့်ကိုကျမတို့ကဒီနေရာမှာတော့မှီပြီးတော့ရွေးနေတရားဆိုတဲ့နေရာကျတော့အခြားအကြောင်းတွေပါအောင်မြင်ဒါနောက်ပိုင်းလျှောက်ပိုင်းကျရင်သင်ရနိုင်မယ်အခုလောလောဆယ်မှာတော့ဟလာစိတ်တို့ရဲ့မှီရတီရဆိုတဲ့ဒီရုပ်တွေကိုယူတဲ့အခါကျရင်ဝတ်ထူလို့သုံးတယ်ဒါကြောင့်စိတ်တိတ်လို့တည်နိုင်ကြောင်းအင်္ဂါဒီရေးချက်ရှိပါတယ်စိတ်စိတ်တိတ်ရဲ့လို့ဖြစ်လာပြီဆိုရင်စိတ်နဲ့စိတ်နဲ့အတူဖြစ်တယ်ဒါလေးအရင်နဲ့ဒါလေးကပြန်ရင်းမယ်စိတ်နဲ့အတူဖြစ်တယ်စိတ်နဲ့အတူချုပ်တယ်စိတ်နဲ့အာယုံတူတယ်ဟုတ်လားစိတ်နဲ့စိတ်တည်းစိတ်နဲ့အာယုံတူသလိုအဲ့ဒီအာယုံတွေလာတိုက်တဲ့ဒွါရတွေဝိတ္ထုတွေမှလည်းမှီတဲ့အတွက်ကြောင့်စိတ်နဲ့မှီရတူခြင်းဆိုတဲ့အင်္ဂါပါတယ်အဲ့တော့မှီရလည်းတစ်ခုတည်းစိတ်ကသကုဆိုတဲ့သကုဝတ္ထုသကုပတာရလို့လည်းသုံးတယ်သကုဝတ္ထုလို့လည်းသုံးတယ်အတူတူပဲဓမ္မမင်းကျင်တယ်သကုပတာရဆိုရင်အကြီးလို့ပြောချင်တာသကုဒွာရဆိုရင်သကုဝိညာဉ်စိတ်တွေဖြစ်ချောင်းလို့ပြောလိုက်တာသကုဝတ္ထုဆိုရင်မိယာလို့သုံးလိုက်တယ်အကုန်မျိုးမျိုးပြောင်းသုံးလို့ရတယ်ဒါနောက်ပိုင်းနေဆိုပို့ချွန်းကျင်နေတယ်ဒါကြောင့်စိတ်နဲ့မိယာတူတဲ့အတွက်ကြောင့်ဧကဝတ္ထုကဒါဆိုရင်ကျမတို့စေတသိက်လို့သိနိုင်ကြောင်းသဘောတရားဘယ်နှချက်ရှိပါလဲအမှတ်သားဘယ်နှချက်ရှိပါလဲ၄ချက်၄ချက်ကိုပြောကြည့်ပါဦးဧကုတ်ပါဒဧကနိရောဓဧကရမဏဧကဝတ္ထုကရေးချပါတာတတိယမြောက်မှာပဲပါတယ်နော်အာနဲ့လာပေါင်းလို့ဧကဖြစ်တယ်ကျန်တာတွေကရေးချမှာပါကရွေးသွားမယ်တစ်ခေါက်ပြန်ပြီးဆိုကြည့်အောင်ပါเอกภาจาเอกนิโรธาเอการมณะเอกวุฑุกะอธิบดีเลยสู้จีบามั้ยเอกภาจาไส้นิอตุผิดชินเอกนิโรธาไส้นิอตุฉုတ်ชินเอการมณะไส้นิอายุตุจินเอกวุฑุกะစိတ်နဲ့မှီရတူခြင်းတတိယကြည့်ရင်အတူဖြစ်တယ်အတူချုပ်တယ်အာယုံတူတယ်မှီရတူတယ်ဆိုပြီးတော့တူလေးလေးခုမတွေ့ရအောင်လားအဲကြောင့်စာမေးပွဲမေးခွန်းကြလို့ရှိရင်စေတသိက်လို့သိနိုင်ကြအောင်တူလေးလူကိုဖော်ပြပါလို့လည်းမေးတတ်တယ်တူလေးတူကိုပေါ်ပြရဆိုတူလေးတူကဘာတူတွေမှမသိပဲဖြစ်တော့မယ်ဟုတ်လားကျွန်တော်တို့စေတသိက်အင်္ဂါလို့ရင်မမေးဘူးကူမေးခွန်းမှာဆရာတော်တန်ခါတော်တွေထုတ်တဲ့မေးခွန်းတွေဆိုခေလေးတွေနည်းနည်းစအောင်မေးတယ်တူလေးတူကိုဖော်ပြပါဆိုအဲ့တူလေးတူကဘာတူတွေလဲအတူဖြစ်တယ်အတူချုပ်တယ်အာယုံတူတယ်ဖြီးယာတူတယ်အဲ့တော့ဘယ်လိုမေးမေးဖြေတတ်ပြီလားဖြေတတ်ပြီเนาะကြည့်ကျွန်တော်တစ်ခေါက်မေးကြည့်အောင်စေတသဘောတရားတစ်ခုကိုစေတသိက်လို့သိနိုင်ချောင်းတူလေးတူကိုဖော်ပြပါစိတ်နဲ့အတူဖြစ်ခြင်းဒီအားလုံးလေးပြောမယ်လေပြနိုင်လို့ရှိရင်တော့ပါဠိရောမြန်မာရောအခုလိုတွဲပြီးတော့ဆိုတာအကောင်းဆုံးလေအဲ့တော့ဆိုလို့ရအောင်လေကျမတို့ရှင်းပြပေးပါတယ်ဒါပေမဲ့တစ်ခါတရံကြတော့လေစာရီကများလာလာရဲ့စာရီပြန်နှွေးပြစ်တာရဲ့မတက်ဖြစ်တာလေးဆိုလို့ရှိရင်နေသွားတတ်တယ်နေသွားလို့ရှိရင်ပါဠိနေပါဠိမထည့်နဲ့မြန်မာလိုမှန်အောင်ဖြေလေအမှတ်ကြည့်ပေးအော်စိတ်နဲ့အတူဖြစ်ခြင်းစိတ်နဲ့အတူချုပ်ခြင်းစိတ်နဲ့အာယုံတူခြင်းစိတ်နဲ့မှီရတူခြင်းအဲ့လိုရေးလဲအမှတ်ကြီးရတယ်ဒါခါတလေကြားလို့ရှင်ကိုကပါဠိပုံကျွမ်းနေရင်နော်ဧကုပ္ပါဒဧကနိရောဓဧကရမဏဧကဝတ္ထုကဒီလိုဖြေလဲရတယ်ဒါပေမဲ့ဒီခုစလုံးရေးနိုင်အတူအကောင်းဆုံးပေါ့ဧကုပ္ပါဒစိတ်နဲ့အတူဖြစ်ခြင်းဒီလိုဖြစ်ရင်အကောင်းဆုံးလေအဲ့ဒီလိုအကောင်းဆုံးလေးနဲ့ကိုကဖြစ်ခြင်းတယ်အဲ့ဒါလည်းမမှန်မိပဲနဲ့အတွဲနိုင်တော့တမတ်မှမရတော့ဘူးနော်ဧကုတ်ပါဒစိတ်နဲ့မှီရတူခြင်းသွားပြီဟုတ်ပြီနော်အဲ့ဒီမှာတွဲမလိုက်တာနဲ့ရေးသမျှလည်းအကုန်တမတ်မှမရတော့ဘူးအဲ့ဒါကြောင့်အတွဲမှောင်နော်ဒရမေးရှင်များလို့ပါဠိတွေမိနေခြင်းပမတုနဲ့မြန်မာလိုပဲရေးသွားတာလည်းအမှတ်ကြည့်ပြီ ပါဠိပဲရေးသွားလဲအမှတ်ပြေပဲဒီခုပဲမှန်ရင်တော့အကောင်းဆုံးပေါ့ဟုတ်ပြီနော်ဒါမဲ့အတွဲမှရင်တော့အမှတ်ပြေရရှော်သွားမယ်နော်ဒါဆိုရင်စေတသိက်ဆိုတာဒီသဘောတရားတစ်ခုအနေနဲ့စေတသိက်ရဲ့သဘာဝကစိတ်နဲ့ရှိတယ်ဘယ်တော့မှမဖြစ်ဘူးအဲကြောင့်သူ့ရဲ့လက္ခဏာကိုသူ့ရဲ့ဟာလာသဘောကိုယူလိုက်ရင်စေတသိက်ဆိုတာစိတ်ကိုမှီလို့ဖြစ်ရတယ်စိတ်ကိုหนีပြီးတော့มาตัวบาหลุดออกเลยสိတ်กูเฉเลยถ้าดิเสดตะเตยะอเดบเลยเสดตะเตยะเดฟนิชั่นมั้ยถ้าจังเสดตะเตยะอเดบเลยโหยีบาลุပြောให้เอกุบาทาเอกนิโรธาไม่ยีเอาเนาะเอกุบาทาเอกนิโรธาเสดตะเตยะลักษณะหอบิเนาะไม่ย้อนเนี่ยเนาะเสดตะเตยะอเดบเลยตบออเดบเลยกูยีบาตบอลุนี่แหละเสดตะเตยะอเดบเลยအဲ့တော့စေတသိက်အဘယ်သဘောဒီစေတသိက်ဖြစ်ပါသနည်းလို့ပြောရင်ဧကုတ်ဘာသာမရှိဘူးဘယ်သဘောဒီစေတသိက်ဖြစ်ပါသနည်းဆိုရင်စေတသိက်ဆိုသည်မှာစိတ်နဲ့အတူဖြစ်တဲ့ထုတ်တတ်ပါသည်စိတ်ကိုမှီ၍စိတ်ကိုချက်လဲပါသည်တော်ရင်နှစ်ချက်ပဲရေးရမယ်စေတသိက်ရဲ့လက္ခဏာပြောရင်တော့တူလေးတူရေးရမယ်ဒါမှနော်ဒီပါမင်းစီညာအဲစာမေးခွန်းအတွက်ငမ်းမှတ်ဖို့နော်ဒီပါမင်းစီညာပြောသားပြီးပြီအဲ့အဲ့ဒါပြီးသွားရင်စေတသိက်ကိုမှီပြီးတော့စိတ်ကိုချေလေတဲ့စေတသိက်ပေါင်းဘယ်လောက်ရှိတယ်လဲလို့ပြောရင်52ပါးဒါအလွတ်ရရမယ်စိတ်ပေါင်းဘယ်လောက်ရှိလဲလို့မင်းအချင်း89အချက်121ဒီလိုလဲသိရမယ်အချင်း89လို့တခါတလေတန်ခါရောများလောကမှာမပြောဘူး90တဲ့ကတစ်ခုရုပ်တယ်အတွက်ကြောင့်စိတ်တစ်ခုရုပ်90ဒါလည်းသိရစိတ်တစ်ခုရုပ်90ဆိုစိတ်ကတစ်ခုရုပ်က90မဟုတ်နော်အဲ့လေကျွန်တော်တို့ပြောပြပြီးချင်းတယ်ပြောပြပြီးလားမသိဘူးပြောပြပြီးမပြောရသေးဘူးလားမပြောရသေးဘူးလားအဲအဲ့ဒါလေးတစ်ခုဒါလေးမပြောရသေးရင်ဒါပြောအောင်မင်းကျွန်တော်တို့ပါဠိစာပေမှာ89လို့69လို့ဒီလိုမသုံးဘူးပြေကိုသုံးတယ်ပြေကိုသုံးတဲ့အခါမှာ90 89ဆိုတာ90တဲကနေပြီးတော့တစ်ခုလျှော့ထားတာညော့ထားတာဒါကြောင့်ယုံဖလေရောထားဒါကြောင့်ကျမတို့ကတော့ခုခေတ်ကာလမှာသုံးတာကယော့တယ်ပေါ့စိတ်တစ်ခုယော့နေတော့ဒါပေမဲ့ရှေးတော့ကတော့ယုတ်တယ်ဆိုတဲ့တကယ်လုံးသုံးတယ်အဲ့ဒီယုတ်ကယုတ်ဖလေရောကြီးခဏီးလို့ဆိုတာ69ဖြစ်ခဲ့လို့ရှိရင်100တဲကတစ်ခုယော့တာပေါ့88ဖြစ်ခဲ့ရင်နှစ်ခုယော့မှာပေါ့ဟုတ်လား89ဖြစ်ခဲ့ရင်90တဲက3ခုယော့မှာပေါ့ဒါကြောင့်89လို့မပြောဘူး90တဲကတစ်ခုယုတ်တစ်ခုယုတ်90 88ဆိုရင်နှစ်ခုယုတ်90 89ဖြစ်ခဲ့ရင်3ခုယုတ်90ဒါကြောင့်စိတ်တွေဖြစ်တဲ့အတွက်ကြောင့်ဒီမှာစိတ်အကျဉ်းစိတ်89ပါလို့ပြောခြင်းစိတ်တစ်ခုယုတ်90ဒီလိုသုံးတယ်တကယ်လို့69ဖြစ်ခဲ့ရင်တခုယုတ်တရားပေါ့ဒီလိုပုံစံအကျော်လေးအဲဒါအဲ့ဒီလိုလေးပြောတဲ့အခါမှာကျမတို့တွင်ဒီကမှာသင်နေတဲ့တင်းကြူသင်နေတဲ့ပုံစံတွေကတော့အချင်းချင်းတောင်နားလေပြီးတာသို့တော်လေအပြင်ကနေပြီးတော့ဖြတ်သွားဖြတ်လာတဲ့ပုံစံတွေကဘုဒ္ဓတအနေနဲ့တို့ကဘလို့ကြားလိုက်ဆိုစိတ်တခုယုတ်90ဆိုတဲ့စကားလုံးလေးကြားလိုက်ရောတို့ကမှတ်ထားလိုက်ပြီအိမ်မှာလည်းကိုကကိုစာကျက်တာတွေပါလေကြားဘူးမှာပေါ့အဲ့ဒါကြားနေတဲ့လူတွေကဘင်းကနေမှတ်ပြီးတော့သူတို့ကဒီကြားဘူးနာဝစကလုံးနဲ့တိတိဆဆလည်းမတင်မဲနဲ့အရက်ထဲမှာအာဘောအရင်တန်တန်နဲ့ပြန်ပြောတယ်ပေါ့ကျွန်မဒီမှာပြောခဲ့ပါပြီ yes no all right very good နဲ့ဟလာနောက်တဲ့ထောင်ငယ်ရောက်သွားတာမျိုးလေဒီစကလုံးတွေကိုဘယ်နေရာမှာဘာသုံးမယ်ဆိုတာလည်းမသိပေမဲ့သူများသုံးတာမြင်လိုက်သုံးတာပဲခုလေဒီတိုင်းနဲ့စိတ်တခုယုတ်90လို့သုံးခြင်းစိတ်တခုယုတ်90ဆိုစိတ်89ပဲဒါပေမဲ့သူတို့ကဘလို့ထင်လိုက်လဲဆိုစိတ်ကတခုဒီယုတ်ကယုတ်လျော်တယ်ဆိုမသိဘူးနဲ့သူတို့ကဘလို့သုံးလိုက်ယုတ်လို့ယူလိုက်တော့စိတ်ကတခုယုတ်က90အချင်းချင်းစကားပြောကြအောင်အော်ဒီလည်းမလားစိတ်ကတခုယုတ်က90ဆိုတော့နော်ဒီယုတ်တွေကများပြလိုက်တော့ဝေဒနာတွေများတာပေါ့ဒါကြောင့်လေဒီယုတ်တွေလိုက်ပြုပြင်နေတို့အလကားပဲတခုလေးရှိတဲ့စိတ်ကလေးပဲလုံအောင်ထိဖခင်ကလည်းစိတ်တခုလုံအောင်ထိရင်ပြီးတာပဲဆိုမှန်တယ်လို့လို့နဲ့သွားရောစိတ်ကတခုယုတ်က90စိတ်ပေါင်း89ပါဘယ်လောက်ရှိရှိဖြစ်ရင်တော့တစ်စိတ်ပဲဟုတ် စိတ်တခုသာလုံအောင်ဖိမဖရားတော့ဟုတ်ခဲ့တာရှိတာ။ဒါမဲ့သူတို့တိလိုက်တာစိတ်တခုဆိုတော့ယူသုံးလိုက်လို့ရပါရဲ့။ရုပ်90ဆိုတော့လုံအောင်မှားတယ်ရုပ်တည်28ရှိတယ်။ဟုတ်ပြီမျိုးလေးတွေ။အဲတော့ကျွန်တော်တို့ကစိတ်လို့ပြောရင်အတင်း89အတဲ့121ဒါပဲ။စိတ်တသိက်ရင်ပြောရင်စိတ်တသိက်50နဲ့ရုပ်ဟဲ့28ဒါဟဲ့ဒီအဲ့တော့ဒီလိုဒီလိုဘာဖြစ်လို့လဲလို့ဒါဒီပရမတ္ထအထတရား၄ပါးဖြစ်ကြ။ဟောပေါ့ပေါ့ဒါကြောင့်စာမေးပေါ်မှာဂျာနဲ့ပဲအဲကျွန်တော်တို့စာမောဖြစ်မဲ့ပုံကများဆိုရင်လေမေးလေရှိတယ်။စိတ်တစ်ခုယုတ်90စိတ်တစ်ခုအဖြတ်ကြလို့ရှိရင်ဒီလိုတော့တာစိတ်တစ်ခုယုတ်90ဆိုရင်သူ့ရဲ့ဖြတ်ပုံကဒီနားမှာလာဖြတ်စိတ်တစ်ခုယုတ်နေတော့90ဒီလိုပြောချင်တာစိတ်တစ်ခုယုတ်90နဲ့စိတ်တစ်ခုရုပ်90ခုအန်တူကြောင်ကွဲအကောက်လွယ်လေးရှိကြရာအဘိဓမ္မာကိုလေးလာနေသောအဘိဓိဓမ္မာညာရှင်များအနေနဲ့ဒါမှမဟုတ်ပြောက်ပေးလိုက်တဲ့ဒီကောအဘိဓမ္မာညာရှင်များအနေနဲ့အမှန်ရောက်အောင်ဆိုပေးခဲ့ပါတယ်ခါဆံမမေးကုန်မေးဟောတာနဲ့နိုင်ငံတော်မှာစိတ်မှမေးကုန်ဟောင်းဟောက်ပဲခုရုပ်90နဲ့စိတ်တစ်ခုခုခုခုခုခုတန်တူကြောင်ကောင်းအကောက်လွယ်ရှိကြရာအပြီးလေးလာနေတာရှားစီအမှန်ရန်ရရှင်းပေးခဲ့ဘယ်လိုဖြစ်ရှင်းမယ်ရှင်းမယ်ဘာမင်းစရောဒီမေးခွန်းလေးဘယ်လိုရှင်းမလဲဟုတ်ပါပြီခုခုဘူဒီဘူဒီမမကိုကိုရဲမအားတစ်ခုခုလီယောလီယောရှိစက်ကိုပါကိုတပူစုတ်ချင်းဖြစ်ပါပြီစိတ်ကဘူးကျေဘူးဘူးတွေမထုတ်ထုတ်ပါဟာတို့ပြို့ပြို့စိတ်ကကကကခုရုပ်ကိုတို့တို့တို့အဲ့ဒီပြေးပြေးဟေးဟေးဟေးရုပ်ကိုပြီးတာနန်းနန်းပါဒီမှာမှာဘာနော်အရောအခုတို့ဘယ်လိုရောမိပါဘူးတို့အခုတိဆိုတော့အကြောင်းအားလေးပြောစွာပေါ့တိဒီမှာပေါ့မူတည်ပြီးတော့ဆေရတန်ကတော့ကျွေးလာကြရင်ဆေရတန်ကတော့ဒီဘက်ကတော့၎င်းအချပညာဆန်းလို့တော့ပုဂ္ဂိုလ်များကတော့၎င်းမြည်တယ်လို့ရှိရင်ဒါဖြည့်တတ်ဖို့ပါပဲဟုတ်ပြီနော်ဒါလေးပြတာပါကဲအဲ့တော့အခုစိတ်ကိုမြည်ပြီးတော့စိတ်ကိုချဲ့လေတတ်သောစေတသိက်ပေါင်းဘယ်လောက်ရှိလဲလို့ပြောရင်စေတသိက်ပေါင်း50နဲ့ဒါဆိုရင်ကျမတို့စေတသိက်50နဲ့စာလေးကိုစိုးလိုက်တာနဲ့အဓိပ္ပာယ်ကနားလည်ရမယ်တေကို89တရားပြားဘောဟာအမျိုးမျိုးချဲ့လေတတ်တဲ့သဘောတရားပေါင်း52ပါးရှိတယ်ဒါလေးသိရအဲ့ဒီစေတသိက်ပေါင်း52ပါးကိုအုပ်စုကြီးယူလိုက်ရင်3အုပ်စုရှိမယ်အဲ့ဒီသုံးအုပ်စုဒီဘာတွေလဲဆိုရင်အညသလုံးပေါင်းကြီးလာတော့မယ်အညသမာနာဆိုရဲစကလုံးကလာမှာအညသမာနာနေလာတာဖြစ်တဲ့အတွက်ကြောင့်သူ့ကိုပါဠိထက်လိုက်အတတ်ကျင်းဝိစ်ကိုထည့်လိုက်တော့အညညစမ်အညညညကိုရေးဒီခါမှာဒီချပါရမယ်အမေဆန်းကိုဆန်းကိုဆန်းကိုမမမမဒေချငါသာဟုတ်ပါလားပါလေးတရီအေးဟာသန်းသန်းသန်းတက်ကနေလေသက်သုံးပါဒါတအုပ်စုနံပါတ်1အုပ်စုနောက်နံပါတ်2အုပ်စုအာကုဒိုအေတေးဆက်လေးပါတဲ့တဲ့ငါငါနဲ့နှစ်ပါးပေါ့အုပ်ပဲထားလိုက်အုပ်စုပုစုထွက်လာအောင်နံပါတ်3အုပ်စုနံပါတ်3အုပ်စုကတောဗနမှာနာကြီးနဲ့နားလေရတယ်နားငယ်နားလေရစိတ်ဓာတ်နားလို့ရတယ်တော့ကျွန်တော်တို့စိတ်ပိုင်းတော့အော်အထက်ဘုရားကြီးဒီစကလုံးသုံးလို့ရတယ်လို့တီးလို့ပဲအတွက်ကြောင့်ကျတော့စိတ်ထဲမှာရေးတဲ့အခါငါဒီနရေးသေးတယ်အခုတိတ်ကမှကြာရင်နင်းနေနဲ့နပြိုင်အစိတ်တိတ်သာရေးတာဘာမှမရှိဘူးရှိဘူးပေါ်ဗနာစေတသိက်ကနဲ့ဆင်းငါပါဆိုပြီးတော့စေတသိက်အောက်စုကြီးအောက်စုရှိ အဲ့တော့သူတို့ဒီစေတသိက်စိတ်ကိုမှီမှီပြီးတော့ဆယ်လေတဲ့စိတ်တူဖြစ်တဲ့ချုပ်တဲ့ကြောင့်ဒီစေတသိက်အုပ်စုကြီးသုံးအုပ်စုဒီစိတ်ဖြစ်တိုင်းတို့ပါကြလိမ့်မယ်ဟုတ်ပြီနော်စိတ်တွေဖြစ်တဲ့အခါမှာပါလာမယ့်သဘာဝဆယ်လေတဲ့နေရာမှာပါမယ်သို့တော်လေဖြစ်တဲ့စိတ်တိုင်းနဲ့တော့မတူနောက်ဒါလေးကိုကျွန်တော်တို့သိရမယ်အဲ့တော့စေတသိက်အုပ်စုကြီးသုံးအုပ်စုရှိတဲ့အခြေအနေမှာအညာတမန်စေတသိက်ဆိုတာအညာတမနာဆိုတဲ့ပါဠိရလာတဲ့အတွက်ကြောင့်အညာတမနာဆိုတာတွင်တွင်ကျဲကျဲရှင်နေဆိုတဲ့အထိစိတ်တွေကိုရှင်တဲ့နေရာမှာဒီ73ပါးသောအုပ်စုကစိတ်တွေမှာတွင်ကျဲကျဲနေဆိုတော့စိတ်တွေဘယ်လောက်ရှိတာလဲ89 121 71ဖြစ်တယ်အညာတမန်စေတသိက်73ပါးဒီဘလို့တွင်ကျဲကျဲလဲဆိုရင်စိတ်ကြီး69စိတ်အကျဲ120နဲ့တပါးလားဒီလိုတဲ့ရှင်လိုက်တွေ့ရပါဒါဆိုရင်ပြောင်းပြန်ပြောရင်စိတ်89 121ဖြစ်တိုင်းဖြစ်တိုင်းမှာဟာရီစေသိက်73ပါးသည်ချက်လဲပြီးပါတော့ဟုတ်ပါလားဒါမြင်ရဒါကြောင့်တွေ့တွေ့ချင်းချင်းရှင်အာဟုသူစေတသိက်လို့ဆုံးတယ်အာဟုသူဆိုမကောင်းတဲ့သဘောအပြည့်ရှိတဲ့သဘောအာဟုသူဆုံးတယ်အာဟုသူစေတသိက်တွေချက်လဲလိုက်ရင်ဒီမှာဒါစိတ်ဖြစ်သွားမယ်အာဟုသောစေဒါဆိုရင်အာဟုသောစေတသိက်ဆိုတဲ့နာမည်ပါနေတဲ့အတွက်ကြောင့်သူကိုယ်ကသူ့အဖြစ်ထုတ်သွားပြီးသူဒီဘာစိတ်တွေဖြစ်အောင်ချေတော့ဒါဆိုရင်အာဟုသောစေတသိက်14ပါးသည်ဘယ်စိတ်မှာသာရှင်လဲဆိုရင်89121ချင်မလာတော့89121ပါးတည်းကမှအာဟုသောစိတ်12ပါးမှာပဲသူရှင်တော့ဟုတ်လားအကုန်မလိုက်တော့ဒါသူ့အဆုနဲ့သူသွားမှာဒီဒီရောဘာမေးစင်များတိုင်းနိုင်ပါလားမြင်နေနော်ဒါလေးကကျမတို့ဟလာပြောလို့ရှိကြတယ်ဘာငယ်ကလေးလဲမေးစရာမလိုဈေးွက်ဈေးွက်អော်နေပြီဘာငယ်ကလေးလဲမမေးနေနဲ့អော်អော်អော်អော်နေပြီဘာកောင်လေးလဲမမေးနဲ့တောက်တယ်អော်နေသူ့နာမည်သူ့ဖော်တယ်ဒါကြောင့်အာဟုသောစေတသိက်14ပါးပါလို့ပြောတဲ့ကစေတသိက်ဆာစိတ်ကိုမိပြီးချက်လိမ့်မယ်ဆိုဒီစေတသိက်14ပါးချက်လိမ့်မယ်စိတ်ဒီစိတ်အားလုံးမဟုတ်တော့ဘူးအာဟုသောစိတ်72ပါးပဲရှိတော့ဒီလိုလိုက်နိုင်ပါလားကဲလာပြန်ပြီသောဘနာစေတသိက်တောဘနာဆိုတဲ့စကားလုံးဆိုရှိရကြားခဲ့ဘူးပြီးသားပဲသောဘနာဆိုတဲ့အခြေအနေကဘာပါလဲတင့်ကျေတယ်ကောင်းမွန်နေတဲ့တင့်ကျေကောင်းမွန်နဲ့သောဘနာစေတသိက်ချေလေလိုက်ရင်ဘာစိတ်ဖြစ်မှာလဲသောဘနာစိတ်ဖြစ်မှာပေါ့ကဲသောဘနာစိတ်ဖြစ်မယ်ဆိုတော့ကျမမနေတော့ပါဘူးနည်းနည်းကြောင်းပိတ်တာလည်းကြာနေပြီဆိုတော့ဟောကျမတို့နည်းနည်းလေးစာနှွေးလိုက်ရအောင်စိတ်အကျဉ်း89စိတ်အကျဉ်း120တပါးရှိဟုတ်ပါလားစိတ်အကျဉ်း89စိတ်အကျဉ်း120တပါးထဲမှာစလုံးတော့မင်းမယ်အသောဒနာစိတ်ဘယ်နှပါးရှိလဲရှင်းသိကြလားအသောဒနာစိတ်ဘာစိတ်နဲ့ဘာစိတ်ပေါင်းတာလဲမသိဘူးဟာအလို့တို့စိတ်12ပါးရဲ့အားရစိတ်18ပါးပေါင်းလိုက်အသောဒနာဆိုတာတင့်တယ်လားနော်ဒါဆိုရင်အတော်ဗနာစိတ်30ကိုနှုတ်လိုက်ပါဗော။အတော်ဗနာကလွင်ကျန်တာ။သောဗနာဆိုတော့89တဲ့က30နှုတ်လိုက်တော့59 121ထဲက30နှုတ်လိုက်တော့91ဒါပြီးပါစိတ်လေ။သောဗနာစိတ်ဗော။ဟုတ်ပါလားရှင်။ဒါဆိုရင်သောဗနာစိတ်တိတ်ချက်လေရင်ပါစိတ်ဖြစ်မှာလေ။သောဘနာစိတ်ဆိုတော့ကြောင်းပြန်ပြောကြည့်အောင်အတိတ်ပဲလေးနဲ့ပြောကြည့်သောဘနာစေသိ25ပါးချက်လေလိုက်လို့ဖြစ်လာမယ်စိတ်ဒီသောဘနာစိတ်ဖြစ်မှာပေါ့ဒါဆိုရင်သောဘနာစေသိ25ပါးရှင်မဲ့စိတ်ဒီသောဘနာစိတ်59 97ပေါ့ဟုတ်ပါလားဓမ္မမိတ်ဆွေများဟုတ်ပါလားရှင်ဒါဆိုရင်စေတသိက်အုပ်စုကြီးဘယ်နှအုပ်စုရှိပါလဲစေတသိက်အုပ်စုကြီး3အုပ်စုမှာစိတ်အားလုံးနဲ့စိတ်အားလုံးဆိုတော့ဘယ်လောက်ဖြစ်ပါမလဲ89တရားစိတ်အားလုံးနဲ့တွင်ကျဲကျဲရှင်နိုင်နဲ့စေတသိက်အုပ်စုက73မှာနာမည်မပြောနိုင်ဘူးဒီဟာလေးပဲဒီကနန်းလေးနှစ်ခုပဲကျွန်မနှိုင်းတော့မယ်အနီလေးနဲ့ဒီဘက်ကအပြာလေးနဲ့လည်းနှိုင်းကြောင်းရံယူမယ်အတိတ်ပဲထွက်လာအောင်ပြောမှာစာချက်ကြီးတင်တော့မယ်နော်စိတ်ရှိစက်ကို121ဆိုရယ်စိတ်အားလုံးနဲ့တွင်တွင်ကျဲကျဲရှင်နိုင်နဲ့စေတသိက်ဒီဘယ်နှပါးလဲ ဒါကြောင့်ဒီစေသိက်73ပါးပြီးစိတ်အချင်း89စိတ်အတေ120ပါးနဲ့တွင်တွင်ကြဲကြဲရှင်နိုင်တဲ့အတွက်ကြောင့်ဟောရ